Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ23ရက်ဗုဒ္ဓဟူးနေ့ည9:00နာရီကနေ10:00နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါBrussels မြို့ဘုံဖောက်ခွဲတိုက်ခိုက်မှုတွေအတွက်အဓိကတန်ရာရှိသူတို့ကိုလိုက်ရှာနေလို့မဲ့လို့အစိုးရရှိနေကပြောပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာအကြမ်းဖက်တိုက်ခိုက်နိုင်ခြင်းချင်းချောက်မှုတစ်ခုကြောင့်အဲ့ဒီမှာရှိတဲ့နယ်သာလန်ကောင်စစ်ဝင်ချုပ်ယုံကိုယာယီပိတ်ထားခဲ့ပါတယ်။ဆီးရီးယားနိုင်ငံဖာမိုင်ရာရှီဟောင်းမြို့ကို IS တွေလက်ထက်ကပြန်သိမ်းနိုင်ဖို့အစိုးရတပ်တွေထိုးစစ်ဆင်နေပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ကြာသာပတင်းနဲ့မှာပြုလို့မဲ့တနိုင်ငံလုံးပြိတ်ခတ်ရဆက်ရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာကြာကြမှာကတော့
ကျွန်တော်တို့ NCA ကိုအကောင့်ခဲပေါ်ဖို့အတွက်ဆက်လက်ပြီးတော့အစိုးရအသင်းနဲ့လည်းလက်တွဲရမှာဆိုတော့ဘယ်လိုဆက်သွားမလဲပေါ့အဲ့ဒီမှာလည်းကျွန်တော်
ပို့အမျိုးသားလူမျိုးရေးဖွဲ့ချုပ်ရဲ့နာယကဘူမူးကြီးခွန်အုပ်ကပြောသွားတာပါပြည်စုံကနောက်ပိုင်းမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူရခိုင်ရေနိုင်စောက်ကြည့်ရေးဖွဲ့ကနေပြီးတော့ဘူအစိုးရနဲ့တိုင်းနဲ့ပြည်နယ်အစိုးရကြားတရင်စာရခွဲဝေတုံးဆွဲဖို့တိုက်တွန်းချက်အစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းမန္တလေးမြို့ကမင်္ဂလာစေမီးလောင်မှုနောက်ဆက်တွဲအခြေအနေနဲ့တပတ်တွင်အားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ထိုက်တန်ရောက်သတင်းတွေကိုကိုကျော်ကျော်တိုင်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်
။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကလေဆိပ်နဲ့ရထားဗူဒာယုံတွေကိုအင်္ဂါနေ့ကဘုံဖောက်ခွဲတိုက်ခိုက်မှုတွေအတွက်အဓိကလက်သည်အဖြစ်ယူဆထားသူတွေကတအူးကိုဘယ်ဂျီယံအနာဘင်တွေဆက်ရှာနေကြပါတယ်။အဲ့ဒီတိုက်ခိုက်မှုတွေကြောင့်လူ31ယောက်ထက်မနည်းသေဆုံးပြီး251ယောက်ဒဏ်ရာရခဲ့တာပါ။ခါလစ်နဲ့ဘရာဟင်အယ်ဘာခရာဝီညီကိုနှစ်ဦးဟာတိုက်ခိုက်မှုတွေမှာအထူးကံဘုံခွဲသူတွေဖြစ်တယ်လို့ Belgian Federation နဲ့ Frederick Van Leeuw ကအတည်ပြုပြောပါတယ်။ခါလစ်ဟာ Malbec ဘူရာယုံကရထားတစ်စင်းပေါ်မှာအထူးကံဘုံခွဲခဲ့တယ်လို့ရှင်းနေ Van Leeuw ကပြောပါတယ်။လေဆိပ်က CCTV ကင်မရာတွေကနေရယူထားတဲ့တခြားလူ၂ယောက်ဟာဘယ်သူတွေဆိုတာကိုတော့အာဏာပိုင်တွေအတိမပြုနိုင်ပါသေးပါဘူးလို့လည်းသူကဆိုပါတယ်။အထူးကံဘုံခွဲသူတယောက်ဟာလေဆိပ်ကအမိုက်ပုံးတစ်ပုံးထဲမှာတည်တန်းစာတစ်စောင်ထားသွားတယ်လို့ရှင်းနေ Van Leeuw ကပြောပါတယ်။မြို့တော်က Share Big အရက်မှာရှိတဲ့နေအိမ်တစ်လုံးကိုဝင်ရှာတာမှာဖောက်ခွဲရေးပစ္စည်းတွေစနစ်တန်တွေနဲ့တန်ကြောင်းတွေအပြည့်ထည့်ထားတဲ့လက်စွဲတွေလုံးကိုအာဏာပိုင်တွေရခဲ့တယ်လို့သူကပြောပါတယ်။ရဲတပ်ဖွဲ့ကဖမ်းမိထားတဲ့လူတယောက်ဟာအသက်25နှစ်အရွယ်နာဂျင်လာချရာဦးဖြစ်တယ်လို့ဘယ်ဂျီယံသတင်းဌာနတွေကအစောပိုင်းမှာပြောခဲ့ပါသေးတယ်။ဒီသတင်းကိုတော့နောက်ပိုင်းမှာပြန်ပြင်လိုက်ကြပြီးတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့ဘယ်သူ့ကိုမှဖမ်းလို့မမိသေးဘူးလို့ရှင်းနေ Van Leeuw ကအတည်ပြုပြောပါတယ်။
ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဖောက်ခွဲတိုက်ခိုက်မှုဖြစ်တဲ့နေရာတွေဟာဥရောပတိုက်ရဲ့အဓိကအဖွဲ့အစည်းကြီးတွေဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ် NATO အဖွဲ့နဲ့ဥရောပသမဂ္ဂ EU ဌာနချုပ်တွေရှိတဲ့နေရာနဲ့ကီလိုမီတာအနည်းငယ်ပဲဝေပါတယ်။ဘရပ်ဆဲလ်ကဒီတိုက်ခိုက်မှုတွေကနေတဆင့်ဥရောပတိုက်တစ်ခုလုံးကိုတိုက်ခိုက်လိုက်တာပါလို့ပြင်သစ်သမ္မတ Professor Olland က Twitter မှာရေးပါတယ်။တခြားဥရောပကောင်းဆောင်တွေလိုပဲသမ္မတ Olland ကလည်းဘယ်ဂျီယံဆိုရကိုအကူအညီပေးမယ်လို့အင်ကာနီမှာကန့်လန့်ခဲ့ပါတယ်။အကြမ်းဖက်ဝါဒတိုက်ဖြတ်ရေးစစ်ပွဲကိုဥရောပတိုက်တစ်ခုလုံးအနေနဲ့ဥဆောင်ရပါမယ်လို့တိုက်ခိုက်မှုဖြစ်ပြီးပြောတဲ့ရုပ်သံမိန်ကွန်းထဲမှာပြင်သစ်ခေါင်းဆောင်ကထည့်သွင်းပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုကျူးလွန်တဲ့သူတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကျွန်တော်တို့ရဲ့မိတ်ဆွေဘယ်ဂျီယံအတွက်လိုအပ်တာမှန်သမျှလှုပ်သွားပါမယ်လို့အဲ့ဒီအချိန်ကကျူးဘားနိုင်ငံဟာဗာနာမြို့တော်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဒီလိုအမှောင်နဲ့မှာ NATO အဖွဲ့ဟာမဟာမိတ်ဘယ်ဂျီယံနိုင်ငံနဲ့အထူးတကွရပ်တည်ပါတယ်လို့ဘရပ်ဆဲလ်မြို့တော် NATO အဖွဲ့ဌာနချုပ်ကနေထုတ်လွှင့်တဲ့ရုပ်သံကြေညာချက်မှာ NATO အတွင်းရေးမှူးချုပ်ယွန်းစတိုတင်ဘတ်ကပြောသွားပါတယ်။တိုက်ခိုက်မှုတွေအတွက်ထိတ်လန့်တုံ့လုံးမိကြောင်းနဲ့ဥရောပသမဂ္ဂအနေနဲ့အကူအညီပေးပါမယ်လို့လည်း EU ကောင်စီဥက္ကဋ္ဌဒေါ်နယ်ထက်ကပြောပါတယ်
။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာကြမ်းဖက်တိုက်ခိုက်လာနိုင်ခြင်းချင်းချောက်မှုတစ်ခုကြောင့်အဲ့ဒီမှာရှိတဲ့နယ်သာလန်ကောင်စစ်ဝင်ချုပ်ယုံကိုနယ်သာလန်ကယာယီပိတ်ထားခဲ့ပါတယ်။ချိုးတင်တတိထားတဲ့အနေနဲ့အခုလိုပိတ်လိုက်တာလို့နယ်သာလန်နိုင်ငံသားရဲ့ဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ချင်းချောက်မှုသဘောတဘာဝနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကအသေးစိတ်မပြောပါဘူး။အဲ့ဒီနေရာကိုမသွားဘဲရှောင်ကြားဖို့နယ်သာလန်နိုင်ငံသားတွေကိုနိုင်ငံသားရဲ့ဌာနကတိုက်တွန်းထားပါတယ်။ကောင်စစ်ဝင်ချုပ်ယုံကိုပိတ်လိုက်ပြီးတဲ့နောက်ဝန်ထမ်းအယောက်40လောက်ကိုရှေ့ပြောင်းခဲ့တယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ်။နယ်သာလန်ကောင်စစ်ဝင်ချုပ်ယုံနဲ့တခြားတန်တမာရေးဆိုင်ရာအဖွဲ့တွေရှိတဲ့နေရာမှာစနေနေ့ကအသေးခံဘုံးခွဲတိုက်ခိုက်ခံရပြီးတဲ့နောက်ဒီကနေ့ကောင်စစ်ဝင်ချုပ်ယုံပိတ်တဲ့အခြေအနေဖြစ်လာတာပါ။စနေနေ့ကတိုက်ခိုက်မှုကြောင့်လူ၄ယောက်ထဏ်မင်းတေဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရပါတယ်။သတင်းပတ်ကွန်အားလိုက်ရတွေမှာပုံမှန်အားဖြင့်လူသွားလူလာများတဲ့အစ္စတန်ဘူးမြို့လယ်ကောင်ကအဓိကကုန်တိုက်ကြီးတွေရှိတဲ့ Istiklal လမ်းမှာပေါက်ကွဲမှုဖြစ်ခဲ့တာပါ။
အမေရိကန်သမ္မတဘရက်အိုဘားမားဟာဈေးကွက်စီးပွားရေးစနစ်ကိုလိုလားတဲ့အာဂျင်တီးနားသမ္မတမော်ရီစီယိုမာခရီနဲ့ဒီကနေ့တွေ့ဆုံပါတယ်။ ဒါဆိုရင်နှစ်နိုင်ငံကြားဆက်ဆံရေးနှွေးထွေးလာတဲ့အရေးလက္ခဏာလည်းဖြစ်ပါတယ်။သမ္မတဥဘာမဟာနှစ်ရက်ကြာခီးစဉ်နဲ့ဘရူနိုအေရစ်မျိုးတော်ကိုဒီကနေ့မနေ့ရောက်ရှိနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကထောက်ခံခဲ့တဲ့ဆီယနာသိန်း140ပြည့်အချိန်ခါနဲ့လည်းအခုခီးစဉ်ကတိုက်ဆိုင်နေတာဖြစ်ပါတယ်။ဘယ်ဂျန်နိုင်ငံဘရပ်ဆဲလ်မြို့မှာအင်ကာနီကတိုက်ခိုက်ခံရပြီးနောက်မှာတော့အာဂျင်တီးနားနိုင်ငံရဲ့မြို့တော်မှာလည်းလုံခြုံရေးတင်းကျပ်ထားပါတယ်။မြောက်ယထားလိုင်းတချို့ပိတ်ထားပြီးသမ္မတဥဘာမာသွားရောက်ကြည့်ရှုတဲ့နေရာအနီးတစ်ဝိုက်ကလမ်းတွေကိုလည်းပိတ်ထားပါတယ်။ဒီဇင်ဘာလကအာဏာရလာတဲ့သမ္မတမာခရီဟာအမေရိကန်ပြည်ထောင်စုအပါအဝင်ဈေးကွက်စီးပွားရေးကျင့်သုံးတဲ့တခြားနိုင်ငံတွေနဲ့ခိုင်မာတဲ့စီးပွားဆက်ဆံရေးတိစောက်ခြင်းနဲ့ဆိုတာကိုအရေးအမွေပြောထားဖူးပါတယ်။ဒီကနေ့ညနိုင်ငံတော်အခမ်းပွဲမှာတော့ခေါင်းဆောင်တို့တို့မိန့်ခွန်းပြောမယ်လို့ခန့်မှန်းထားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေဘူတူညဘက်တရုံးလေးကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်။စီးရီးယားနိုင်ငံကပါမေရာရှီအောင်မြို့ကို IS စစ်သွေးကြောတွေလက်ထက်ကနေပြန်သိမ်းနိုင်ဖို့အတွက်ရုရှားလေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့စီးရီးယားတပ်ဖွဲ့တွေမျိုးပြင်းပြင်းနေရာတွေကိုထိုးစစ်ဆင်နေပါတယ်။ပါမေရာမြို့ရဲ့တောင်ဘက်နဲ့အနောက်ဘက်ခြမ်းတွေနားကိုစီးရီးယားအစိုးရတပ်ဖွဲ့တွေရောက်လူနည်းနေပြီလို့ဒေသတွင်းတာဝန်ရှိသူတွေနဲ့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာရှေးဟောင်းအမွေအနှစ်နေရာတစ်ခုအဖြစ်သတ်မှတ်ထားတဲ့အဲ့ဒီဒေသကို2015ခုနှစ်မေလမှာ IS အစွန်ရောက်တွေကသိမ်းလိုက်တာဖြစ်ပြီးယောမခေအထိမ်းအမှတ်အဆောက်အုံတွေကိုဖျက်ဆီးကြတာကြောင့်အားလုံးကသတိပြုမိလာကြတာပါ။အောက်တိုဘာလမှာ Arc of Triumph ဆိုတဲ့အခုံးပုံအထိမ်းအမှတ်အဆောက်အုံတွေကို IS အစွန်ရောက်တွေကဖျက်ဆီးပြီးတဲ့နောက်အစွန်ရောက်တွေဟာတမိုင်းနဲ့ယဉ်ကျေးမှုကိုထိတ်လန့်ကြောက်ရွံ့နေကြပေမဲ့တမိုင်းကိုတော့ဘယ်တော့မှဖျက်ဆီးပစ်လို့ရမှာမဟုတ်ဘူးလို့ UNESCO ကြီးကဲအိုင်ရီနာဘူဂိုဗာကပြောပါတယ်
။ယူကရိန်းနဲ့ဆီးရီးယားကပြည်ပခအခြေအနေတွေကိုရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တို့နဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကဲဒီမော်စကိုမြို့တော်မှာရောက်နေပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်အင်ကာနီကတိုက်ခိုက်ခံရတဲ့ကိစ္စကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ဒီတိုက်ခိုက်မှုဟာဘယ်လ်ဂျီယံလူထုနဲ့ဥရောပရဲ့တကယ့်ဗဟိုချက်ကိုတိုက်ခိုက်မှုအဖြစ်ဝန်ကြီးကယ်ရီကပြောဆိုထားပါတယ်။ဘရပ်ဆဲလ်မြို့တော်တိုက်ခိုက်ခံရတာဟာ IS စစ်သွေးကြအဖွဲ့ရဲ့ချင်းချောင်မှုကြီးတွေကဒစိတ်တစ်ပိုင်းအဖြစ်ဝန်ကြီးကယ်ရီကရှုမြင်တဲ့အကြောင်းမစ္စတာကယ်ရီရဲ့ခီးစဉ်မှာပါသွားတဲ့သတင်းတောက်တွေကိုနိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကပြောဆိုပါတယ်။ဘရပ်ဆဲလ်မြို့တော်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကကြေညာထားပါတယ်။စီးရီးယားအရေးမှာတော့စီးရီးယားသမ္မတဘာရှားလ်အယ်အာဆတ်မပါတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုတစ်ခုကိုဥတီစီရေးကြိုးပမ်းမှုတွေရဲ့လက်ရှိအခြေအနေပေါ်သမ္မတပူတင်နဲ့နိုင်ငံခြားရေးဝန်ကြီးလာဗရော့တို့ကဘလို့ရှုမြင်နေဆိုတာဝန်ကြီးကယ်ရီကနားထောင်ခြင်းနဲ့လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်
။ရုရှားကဖန်ထားတဲ့ယူကရိန်းလေယာဉ်မှူးနာဒီယာဆက်ချီကိုအပေါ်ယူကရိန်းရှေ့ဘက်မှာစစ်ဖြစ်ချိန်ကသတင်းသွားယူတဲ့ရုရှားသတင်းတောက်နှစ်ဦးကိုတတ်မှုမှာပါဝင်ပတ်သက်တယ်ဆိုပြီးအပြစ်ရှိတယ်လို့ရုရှားတရားရုံးတစ်ခုကအင်္ဂါနေ့မှာဆုံးဖြတ်ပြီးတော့ထောင်ဒဏ်22နှစ်ချမှတ်လိုက်ပါတယ်။အတိအကျဆိုရင်တော့သတင်းတောက်တွေဖြစ်ကြတဲ့ Igor Kornyuk နဲ့ Anton Volushin တို့တည်ဆုံသွားရတဲ့အမြောက်ကြီးနယ်ပြစ်ခတ်မှုကိုဆက်ချန်းကိုကညွှန်ကြားခဲ့တယ်ဆိုပြီးတရားရုံးကဆုံးဖြတ်တာပါ။အဲ့ဒီသတင်းတောက်နှစ်ဦးဟာရုရှားအစိုးရဘဏ်ရုပ်သံသတင်းဌာနကသတင်းတောက်တွေဖြစ်ပြီး2014ခုနှစ်ဇူလိုင်လကယူကရိန်းရှေ့ပိုင်း Lugansk ဒေသမှာရုရှားလူလာတဲ့တီချောက်ခွက်ထွက်ရေးဝါဒီတွေနဲ့ယူကရိန်းစစ်တပ်အကြားတိုက်ပွဲတွေကိုသတင်းသွားယူနေတာပါ။တီချောက်ဆွဲချက်တခုမှာတော့ရုရှားပိုင်နယ်ထက်ကိုတရားမဝင်ဖြတ်တန်းဝင်ရောက်တယ်ဆိုပြီးဆက်ချန်းကိုကိုဒဏ်ငွေအမေရိကန်ဒေါ်လာ440လောက်ချမှတ်ပါတယ်။သတင်းတော့တွေတည်ဆုံရတဲ့ဖြစ်ရမှာသူမပတ်သက်ဘူးလို့ဆက်ချန်းကိုကညင်ပါတယ်။သတင်းတော့တွေမကွဲလွန်ငင်ကလေးကိုကရုရှားလူလာတဲ့စစ်သွေးကြွတွေကသူ့ကိုဖမ်းထားတယ်ဆိုတာတယ်လီဖုန်းနဲ့ရိုက်ယူထားတဲ့မှတ်တမ်းတွေရှိတယ်လို့သူကပြောပါတယ်။သူ့ကိုဖမ်းပြီးတဲ့နောက်ပြန်ပြေးဆွဲလိုက်ပြီးရုရှားနိုင်ငံတဲကိုသူ့သဘောဆန္ဒမပါဘဲခေါ်လာတာလို့လေလေမှုဆက်ချန်းကိုကအခိုင်အမာခြိပါပါတယ်။
လန်ချမ်းမဲခေါင်မြစ်ချောင်းတလျှောက်နိုင်ငံတွေအကြားစီးပွားဆက်ဆံရေးပိုကောင်းဖို့နဲ့ဒေတာရင်းလုံခြုံရေးပိုကောင်းလာဖို့ရည်ရွယ်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာနီးလမ်းတစ်ခုကို6နိုင်ငံခေါင်းဆောင်တွေဒီကနေ့တရားဝင်စတင်လိုက်ပါတယ်။တရုတ်နိုင်ငံမှာလန်ချမ်းမြစ်လို့သိကြတဲ့မဲခေါင်မြစ်ဟာအရှေ့တောင်အာရှဒေသမှာအရှိဆုံးမြစ်ဖြစ်ပါတယ်။တရုတ်နိုင်ငံဟိုင်နန်ကျွန်းတောင်ဘက်စွန်းကစံညာမြို့မှာပြုလုပ်တဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးဆိုင်ရာခေါင်းဆောင်များအစည်းအဝေးကိုတရုတ်ဝန်ကြီးချုပ်လီကတ်ကင်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ဖန်မင်းမြန်မာဒုတိယသမ္မတဆိုင်းမောက်ခမ်း ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့လာအိုဝန်ကြီးချုပ်ထောင်ဆန်းထမဘွန်တို့တက်ရောက်နေကြပါတယ်။ရေရင်းမျက်စိမှန်ခံခွဲရေးစည်းရဲမွေးတေမှုတိုက်ဖျက်ရေးအများပြည်သူကျန်းမာရေးအခြေခံအဆောက်အဦဆိုင်ရာသိပ္ပံနဲ့နည်းပညာဆိုင်ရာဒေတာရီလုံခြုံရေးစတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးစီမံကိန်းတွေကိုခေါင်းဆောင်တွေဆွေးနွေးကြပါတယ်။
တရုတ်နိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေကိုနှိမ်နှင်းဖြိုခွဲနေတဲ့ကြားမှာပဲစည်းရဲမွေးတေမှုတိုက်ဖျက်ရေးအထောက်အကူဖြစ်စေဖို့ရည်ရွယ်ချက်နဲ့ပရာဟိတနဲ့အကျိုးအမြတ်မဲ့အဖွဲ့အစည်းများဆိုင်ရာပြည်ပြည်ဆောင်တဲ့ပထမဆုံးဥပဒေတရက်ကိုတရုတ်အစိုးရကမကြသေးခင်ကပဲပြဋ္ဌာန်းလိုက်ပါတယ်။ပရာဟိတအဖွဲ့အစည်းတွေမှတ်ပုံတင်ခွင့်ကိုပို့ပြီးခွင့်ပြုလိုက်တဲ့အချိန်ထဲမှာပဲအဖွဲ့အစည်းတွင်စီမံခန့်ခွဲရေးကိစ္စတွေပေါ်အစိုးရကကြီးကြပ်စောင့်ကြည့်စစ်ဆေးနိုင်ဖို့ဥပဒေအသစ်မှာခွင့်ပြုထားပါတယ်။နှစ်စဉ်စီမံခန့်ခွဲစည်းရုံးကိုကန့်တတ်ထားပြီးပရာဟိတအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့နှစ်ကဝင်ငွေရဲ့80ရာခိုင်နှုန်းကိုနောက်နှစ်မှာကိုအောင်သုံးစွဲဖို့ဒါမှမဟုတ်လွန်ခဲ့တဲ့3နှစ်ကဝင်ငွေရဲ့ဖြန့်ဖြန့်ပမာဏကိုကိုအောင်သုံးစွဲဖို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။ပရာဟိတအဖွဲ့အစည်းတွေကိုငွေလူတဲ့သူတွေအတွက်အခွန်သက်သာခွင့်လည်းပေးထားပါဗျ။တရုတ်နိုင်ငံကအရက်ဖက်လူမှုအဖွဲ့အစည်းတွေကိုသမရရှိချင်းပင်အစိုးရကနှိမ်နှင်းဖြိုခွဲနေတဲ့ကြားမှာပဲအခုဥပဒေကိုပြဋ္ဌာန်းလိုက်တာပါ။ဒါအပြင်ပြည်ပပရာဟိတအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကိုလုတ်ပိုင်ခွင့်ပေးဖို့စဉ်းစားနေတဲ့အချိန်လည်းဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြွကြွသိနေမှတင်ကြီးထိုက်လို့ကြီးညာပေးခဲ့တာပါအခုတော့တင်းဆောင်မတို့ရဲ့အလက်ပါတနိုင်ငံလုံးပြည်ခိုက်ရဆက်ရဲတဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့ရဲ့ထိတ်တီးဆွေးနွေးပွဲပြုလုပ်မဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်တနိုင်ငံလုံးပြည်ခိုက်ရဆက်ရဲတဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရှစ်ဖွဲ့ရဲ့ထိတ်တီးဆွေးနွေးပွဲကိုကြာသာပတင်းနဲ့မှကျင်းပဖို့ရှိနေပြီးဒီဆွေးနွေးပွဲမှာငင်းငင်းရေးလုပ်ငန်းစဉ်ကိုအစိုးရတက်နဲ့တူဆက်လက်ဆောင်ရွက်ဖို့နဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာပူးပေါင်းဆောင်ရွက်ဖို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဒီလ24ရက်နေ့ကနေ26ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့ရှိနေတာဖြစ်ပါတယ်ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အချက်တွေကိုတော့ပုံဝမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ
်ရှစ်ဖွဲ့အစည်းအဝေးဖြစ်တယ်ဆိုတဲ့အတွက်ရှစ်ဖွဲ့အကြားမှာပူပေါင်းဆောင်ရွက်မှုအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်မလဲပေါ့ဗျာရှစ်ဖွဲ့မှာစီရင်ဆိုင်နေတဲ့ပြဿနာတွေအများကြီးရောဗျာနော်ရှစ်ဖွဲ့ရဲ့ညီညွတ်မှုပူပေါင်းဆောင်ရွက်မှုကိုအကောင်းဆုံးဖြစ်အောင်နှိမ့်ဆန်းရှာမယ်ဗျာနံပါတ်1နံပါတ်2ကတော့အစိုးရအပြည့်နဲ့အပြောင်းနဲ့ဟောင်းနဲ့လက်ပြောင်းလက်လွဲလုပ်ပြီးတဲ့နောက်မှာကျွန်တော်တို့ NCA ကိုအကောင့်ခေပေါ်ဖို့အတွက်ဆက်လက်ပြီးတော့အစိုးရအပြည့်နဲ့လည်းလက်တွဲရမှာဆိုတော့ဘယ်လိုဆက်သွားမလဲပေါ့အဲ့ဒီမှာလည်းကျွန်တော်တို့ညီညွတ်ညွတ်နဲ့ဆက်ပြီးတော့လှုပ်သွားဖို့နံပါတ်3ကတော့ဒီလက်မထိုးပြီးဖြစ်တယ်မထိုးပြီးဖြစ်စေကျွန်တော်တို့ရဲ့တိုင်းပါညီကိုတွေ NCA မထိုးသေးတဲ့အဖွဲ့အစည်းတွေနဲ့ညီညွတ်ရေးမပြတ်ပေါ့ဗျာနိုင်ငံရေးဆွေးနွေးပွဲတွေမှာအတူတကွာဆက်ပါနိုင်ဖို့ပေါ့အဲ့ဒီဟာတွေကိုတော့ညီစားရှာဖို့ကျွန်တော်တွေ့ဆုံကြတာဒါပဲဖြစ်ပါတယ
်အစိုးရတင်းတဲ့တွေ့ဆုံဖို့နဲ့ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဖို့ကိုတော့ရက်သတ်မှတ်နိုင်တာမရှိသေးဘူးလို့လည်းစစ်ပြောပါတယ
်အာကျွန်တော်တို့တော့မသိသေးဘူးမသိသေးဘူးဘာသာအစိုးရတင်းဆိုတာအခုအစိုးရရဲ့ function တွေလည်းပတ်ဖို့ကြိုးပမ်းနေတဲ့အချိန်ဆိုတော့ဒါကျွန်တော်တို့ကမမေ့သင့်သေးဘူးပေါ့သူတို့ပြီးတာနဲ့သူတို့နည်းနည်းညင်တာနဲ့ကျွန်တော်တို့လုံလဆလုပ်ငန်းတွေလုပ်ဖို့အစီအဝေးတွေပေါ်လာလိမ့်မယ်လို့တော့ယူဆတာပါဗျာကျွန်တော်တင်တဲ့ April ချင်းချင်းကိုစောင့်ကြည့်ရမှာပေါ့မထိုးရသေးတဲ့အဖွဲ့တွေက UFC ညီလာခံပြီးမှတွေ့မလို့လို့လည်းပြောတယ်ဗျာကျွန်တော်အဖြေတော့အတိအကျမရဘူး
ပြည်သူ့လွတ်တော်ကဖွဲ့စည်းထားတဲ့တိုင်းရင်းသားရေးရနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံမဲ့ရက်ကိုမတတ်မတ်နိုင်သေးပါဘူး။လာမယ့်ဧပြီလအတွင်းလွတ်တော်နားရက်တွေမှာတော့သက်ဆိုင်ရာကော်မတီအဖွဲ့ဝင်တွေကသူတို့ဒေသအခြေစိုက်ရမီရက်ဖရီလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေနဲ့တွဲဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ဆက်လက်အကောင်အထည်ဖော်ဖို့ကိုအကြိုညှိနှိုင်းသွားဖို့ရှိကြောင်းကော်မတီအဖွဲ့ဝင်ကရားပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးပဲ့တူကပြောပါတယ်။
ကျွန်တော်တို့စီဝေရနခါတော့လုပ်ပြီးပေါ့ဗျာဒါမဲ့လို့ကျွန်တော်တို့ကပဲချီလှုပ်ရမယ်ဆိုတော့တိကျတဲ့ရက်ဒီကတော့ကျွန်တော်သတ်မှတ်ချီလို့ရှိဘူးသို့တော်လည်းပဲကျွန်တော်တို့အခုလူတော်နားလေချီမှာတော့ဒီသက်ဆိုင်ရာကျွန်တော်တို့နေထိုင်တဲ့ဒီပြည်နယ်ဒီပေါ့နော်အဲ့နားမှာနည်းနည်းအဖွဲ့အစည်းတွေကတော့တူချီမယ်ဖြစ်ဖြစ်နောက်ပြီးမှအဲ့နားမှာကျွန်တော်တို့နည်းနည်းလေးမျက်မိညာဖားလို့ဘာလို့လည်းဖြစ်ဖြစ်ပေါ့လေအဲ့လိုမျိုးအတူတကွပေါင်းစည်းပြီးတော့မှလေတွေ့ဆုံလို့အစီအစဉ်ရှိပါတယ်ေညနေဆွေးနွေးလို့ရလာတဲ့အကြောင်းအရာလေးတွေကိုကျွန်တော်တို့ကကော်မတီကိုပြပြီးတော့မှတင်ပြမယ်ပေါ့ဗျာ
တိုင်းသားရေးရနဲ့ပြည်တွင်းငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီကတော့ NCA ကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လာရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ် လောလောဆယ် NCA ကိုလက်မှတ်မရေးထိုးသွင်းတဲ့အဖွဲ့တွေဟာညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့ဆက်လက်ရပ်တည်နေပြီးဒီရက်ပိုင်းတွင်မှနှစ်ပတ်လည်အစည်းအဝေးကျင်းပနေတာဖြစ်ပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ UNFC အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီး UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကိုမေးမြန်းရမှာတော့အစည်းအဝေးမှာရောက်ရှိနေတာကြောင့်ဖြေဆိုတာမရှိခဲ့ပါဘူးလောလောဆယ်မှာ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ရှိပြီးမရေးထိုးသေးတဲ့အဖွဲ့ကတော့အနည်းဆုံး၁၁ဖွဲ့လောက်ကျန်ရှိနေတာဖြစ်ပါတယ
်။တနိုင်ငံလုံးပြစ်ခတ်ရဆဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့၈ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲလုပ်မဲ့အကြောင်းကိုကိုမိုးစောတင်ပြပိုခဲ့တာပါရှင်။အခုတော့ရခိုင်ရင်းနှီးစောင့်ကြည့်ရေးအဖွဲ့ကနေပြီးတော့ဘို့အစိုးရနဲ့တိုင်းနယ်ပြည်နယ်အစိုးရကြားတရံစာရခွဲဝေသုံးဆွဲဖို့တိုက်တွန်းချက်အစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းကိုဆက်လက်တင်ပြပေးပါမယ်။တိုင်းနာဒေသတွေမှာထွက်ရှိနေတဲ့မြေပေါ်မြေအောက်တယံဇာရတွေကိုပြည်ထောင်စုဆိုရနဲ့တိုင်းနဲ့ပြည်နယ်ဆိုရတို့ကြားခွဲဝေသုံးဆွဲနိုင်ရေးနဲ့ဘို့ထုတ်ကင်မှုစနစ်ကိုရှော့ချဖို့ရခိုင်ရင်းနှီးစောင့်ကြည့်ရေးအဖွဲ့ကနေအခုတက်လာတဲ့ဆိုရအစ်စ်ကိုတိုက်တွန်းထားတဲ့အစီရင်ခံစာတစ်စောင်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ဘို့အစိုးရရဲ့ထုတ်ကင်ထားမှုကြောင့်သဘာဝဓာတ်ငွေ့အပါအဝင်တယံဇာရထွက်ရှိနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအတွက်အကျိုးခံစား권မရရှိခဲ့တယ်လို့စီမံကိန်းနဲ့ဆက်ဆက်ပြီးလေယာဉ်မြေတင်ခံရတဲ့ဒေသခံတွေအတွက်ပြဿနာရှိနေစေလို့လည်းအဖွဲ့ရတာဝန်ရှိသူတွေကထောက်ပြခဲ့ပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်တည်နှောက်နိုင်ကွန်းအိမ်ကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာမြေပေါ်မြေအောက်တယံဇာရသူ့ပေါ်ထုတ်လုပ်မှုနဲ့ပတ်သက်လို့ဗဟုချုပ်ခံမှုစနစ်ကိုရှင်းချဖို့နဲ့ပွဲဝေသုံးဆွဲချဖို့ရခိုင်ရင်းနှီးစောင့်ကြည့်ရေးအဖွဲ့ကနေအစီအစဉ်စာထုတ်ပြန်ခဲ့တာပါ။အခုတက်လာတဲ့ဆိုရသည့်အနေနဲ့တဘာဝတယံစာတပိုင်ဆိုင်မှုနဲ့စီမံခန့်ခွဲမှုတို့ကိုပြည်နယ်နဲ့တိုင်းဒေသကြီးတွေထံမျှဝေသင့်တယ်လို့ရခိုင်ရင်းနှီးစောင့်ကြည့်ရေးအဖွဲ့ရဲ့ဒါရိုက်တာဦးကျော်ခိုင်ကအခုလိုပြောပါတယ
်။ပြည်နယ်နဲ့တိုင်းမှာရှိတဲ့တယံစာတအကုန်လုံးကိုကိုကပိုင်နေဆိုတဲ့အားတွေကိုကျွန်တော်တို့အားဒါကိုပြောင်းလဲဖို့လိုတယ်။ကျွန်တော်တို့ဘဟုကပဲသူ့ပြပိုင်ခွင့်နဲ့လုံးပိုင်ခွင့်နဲ့ decision making တွေကိုအကုန်လုံးရှုပ်ခွင့်ထားတဲ့အားတွေကိုပြည်နယ်တွေကိုကျွန်တော်တို့ကလက်ကြောင့်ပေးဖို့လိုတယ်။ပြည်နယ်မှာရှိတဲ့တဘာဝတယံစာတွေကိုပြည်နယ်ကပဲပိုင်ဆိုင်ခွင့်ပြည်နယ်ကပဲသူ့ပြပိုင်ခွင့်အဲ့ဒါကြီးရှိဖို့လိုပါတ
ယ်။တဘာဝတန်းဝေးပအဝင်တယံစာသထွက်ရှိနေတဲ့ရခိုင်ပြည်နယ်မှာဘ ਹੁ စုရကနေချုပ်ခိုင်သားမှုကြောင့်ဒေသခံတွေအတွက်အကျိုးခံစား권မရှိခဲ့ဘူးလို့လည်းဥကြောခိုင်ကဆိုပါတယ
်။ကျွန်တော်တို့ရခိုင်ပြည်ကအကျိုးများတစ်စုံတည်းအားမခံစားရတဲ့အပြင်ပေါ်တော့ဒေသခံလူစုတွေရဲ့ဒီလေယာဉ်နဲ့တင်းကျပ်မှုတွေအများကြီးဆုတ်ကျတယ်အများကြီးရှိတယ်
။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းမှာအရင်စုရလက်ထက်ကပေါ်ဆောင်ခဲ့တဲ့ရွှေကဲတဘာဝတန်းဝေးစီမံကိန်းကြောက်ဖြူသူစီပွားရေးစုံစီမံကိန်းဟာလည်းပွေလင်းမြင်သာမှုမရှိဘူးလို့လည်းဥကြောခိုင်ကဆက်ပြောပါတယ်။
ကျွန်တော်တို့ရှေ့ကဒီမန်ကိန်းကို2004မှာစပြီးတော့သူ့ပေါ်တွေ့ရှိတယ်။အဲဒီနောက်ပိုင်းကလေးကနေပွန်းနေနေတာမှုနဲ့ပတ်သက်လို့ကျွန်တော်တို့ရခိုင်ပြည်သူတို့အနေနဲ့ဒီကြီးကြကြတိခွင်မရဘူး။ရှေ့ကကရောင်းလို့ရတဲ့ဘတ်ဆိုင်ကဘလောက်ရတယ်။ဒီမှာအသုံးဆွေးတယ်၊ဒီမှာထားတယ်ပေါ့နော်။ရခိုင်ပြည်တဲ့ဘလို့လုပ်တယ်။ဒါစီမန်ကိန်းရဲ့အသေးစိတ်နဲ့ပတ်သက်လို့ကျွန်တော်တို့ရခိုင်ပြည်သူတို့အနေနဲ့ဘာမှတိရှိတိုက်ခွင့်တွေမရှိခဲ့ဘူး။အခုတော့လာမဲ့ဒီကြောက်ဖြူစီးပွားရေးဇုံတို့ဘာတို့အခုတခြားစီမံကိန်းတွေအကုန်လုံးပါပဲ။ကျွန်တော်တို့ပြည်သူတို့အနေနဲ့နိုင်ငံရေးပါတီတွေကတော့ကောက်ဆောင်တွေကတော့ဖြစ်ဖြစ်ဝင်ဝင်ဖြည့်ခွင့်မရတဲ့ပေါ်တော့အခြေအနေမှာရှိပါတယ်
မြန်မာနိုင်ငံမှာတယံစာသသူ့ဖော်ရေးလုပ်ငန်းတွေတည်ရှိရာပြည်내အများစုဟာနိုင်ငံရေးရထိလွယ်ရှလည်တဲ့အခြေအနေမျိုးမှာရှိနေသလိုလက်နက်ကန်တိုင်းရင်းသားဖွဲ့စည်းတွေလည်းရှိနေတဲ့အတွက်ပြည်ပခန့်တွေမကြာခဏဖြစ်နေတယ်လို့လည်းသူကဆိုပါတယ်ရခိုင်ပြည်နယ်ကထွက်လာတဲ့ရွှေတဘာဝတန်ခွေဟာတရုတ်နိုင်ငံကိုရောင်းချခဲ့ပြီးနှစ်စဉ်ဝင်ငွေအမေရိကန်ဒေါ်လာ၁ဘီလီယံဟာနေပြည်တော်ဆိုရဆန်ရောက်ရှိနေပြီးရခိုင်ဒေသအတွက်အကျိုးခံစား권မရှိသလောက်ဖြစ်နေတယ်လို့လည်းသူကဆိုပါတယ်ရွှေကက်တဘာဝတန်ခွေစီမံကိန်းကိုတရုတ်နိုင်ငံရဲ့အကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့တရုတ်မျိုးလားရေနံကော်ပိုရေးရှင်း CMPC ကနေတည်ဆောက်နေတာဖြစ်ပြီးရခိုင်ကမ်းလွန်ဒေသကတဘာဝတန်ခွေတွေကိုနှစ်ပေါင်း၃၀အထိဝယ်ယူခွင့်ရရှိထားပါတယ်ဒီတဘာဝတန်ခွေကိုရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မသေးကျွန်းကနေတဆင့်မကွေးတိုင်းမန္တလေးတိုင်းရှမ်းပြည်နယ်ကိုဖြတ်ပြီးတရုတ်နိုင်ငံနန်နေမြို့အထိဆက်သွယ်ထားပါတယ်။ဒီစီမံကိန်းနဲ့ဆက်ဆက်ပြီးလေယာဉ်မြေအသိအစီခံရတဲ့ဒေသခံတွေအတွက်ရုပ်ချင်းငွေပေးဆောင်မှုမှလည်းပြဿနာရှိနေစေလို့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်းအတွင်းမှုကုသွန်ကြီးကအခုလိုပြောပါတယ်
။ကြောက်မှုရှိကြတယ်ဗောနောက်ကြောက်မှုကနေဘက်စပိုင်းလိုင်းကိုရောက်ပြောဆိုရတဲ့အခါမှာနေရာမျိုးရိုးကြီးကိုဒီနေ့ဒီမပေးသေးတာလည်းရှိတယ်တချို့နေရာတွေဆိုတော့ကျရင်ရနခံတွေမဟုတ်ဘဲနဲ့တခြားနေရာကတူလာပြီးတော့ဒီနေရာတွေကိုဟိုကရိုင်းပေါက်ပြီးတော့ပိုင်ဆိုင်ရတာပဲဗောအများကြီးရှိရတယ်ခုကြောက်ပြူအစည်းအဝေးမှာလည်းအဲ့ဒီကနေကစပြီးတော့ပေါ်နေပြီဒီပေါ်မှာလည်းဆိုင်နေတာပဲဒီကိုပေါ်တာဒါတော့ကျွန်တော်တို့အကြောင်းပြပါရဲ
ရခိုင်ရင်းနှံစောင့်ကြည့်ရေးဖွဲ့အနေနဲ့လက်ရှိတယံစာသသူ့ဘော်ထုတ်လုပ်နေတဲ့နေမြေတွေမှာငင်းချမ်းရေးမရသေးတဲ့အတွက်ငင်းချမ်းရေးရရှိတဲ့ချိန်ထိသူ့ဘော်မှုကိုရပ်ဆိုင်ထားဖို့တဘာဝတယံစာသသူ့ဘော်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုဆိုရနဲ့ပြည်နယ်ဆိုရတို့ကြားအကျိုးသူခွဲဝေ30%သဘောတူညီမှုအတွက်ဥပဒေတရားရေးဆွဲပြသန်းဖို့လိုအပ်နေတယ်လို့လည်းထုတ်ပြန်ထားပါတယ် ရခိုင်ပြည်နယ်စောင့်ကြည့်ရေးဖွဲ့ကနေတယံသာတချိန်စာကိုတိုက်ဖျက်ခြင်းနဲ့ဘ ਹੁ စုရချုပ်ကန်မှုအာဏာကိုရှော့ချ၍တယံသာတဆိုင်ရာစီမံခန့်ခွဲခြင်းအစီရင်ခံစာတဲ့မိတ်ဆက်ပွဲခန်းနာကိုမတ်လ22ရက်နေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်စောင့်ကြည့်ရေးဖွဲ့ကနေပြီးတော့ဘ ਹੁ စုရနဲ့တိုင်းနယ်ပြည်နယ်စုရကြားတယံသာတခွဲဝေဖို့တိုက်တွန်းချက်အစီရင်ခံစာထုတ်ပြန်တဲ့အကြောင်းကိုနိုင်ကွင်ကသတင်းပေးပို့ခဲ့တာပါရှင်ခုဆက်လက်ပြီးတော့မန္တလေးမြို့ကမင်္ဂလာဇေမီလောင်မှုနောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်ရတနာဘုံခေမူလာဇေကြီး28ဇေထဲကတဇေအပါဝင်ဖြစ်တဲ့မင်္ဂလာဇေမှာမနေ့ညနေကဒီမီးလောင်မှုဖြစ်ခဲ့ပြီးတော့ဆိုင်ခန်းပေါင်း300ကျော်တံပိုးအဖြစ်ကြံ့ငွေစံပေါင်း 1,000 ကျော်ပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့တိုင်းမီတပ်တပ်ဖွဲ့မှူးတဦးကပြောပါတယ်လက်ရှိအချိန်အထိဘာကြောင့်မီးလောင်ကျွမ်းခဲ့ရတယ်လဲဆိုတာကိုမီးသားတပ်ဖွဲ့တွေစုံစမ်းစစ်ဆေးနေသေးဖြစ်ပေမဲ့လက်စစ်ဝါယာရှော့ဖြစ်ပြီးမီးစက်တင်လောင်ကျွမ်းခဲ့တယ်လို့မန္တလေးတိုင်းအစိုးရအဖွဲ့ဝင်တာဝန်ရှိသူတဦးက VOA ကိုပြောပါတယ်ပြည်စုံကိုတော့ VOA သတင်းတော်ကိုထဲအောင်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမက်ရှလာ22ရက်နေ့ညနေကအကြီးကျယ်မီးလောင်ကျွမ်းခဲ့တဲ့မန္တလေးမြို့ချမ်းအေးတာဆန်မြို့နယ်ထဲမှာရှိတဲ့မင်္ဂလာဇေးမှာစိုင်ကန်းပေါင်း950ရှိတဲ့အထက်မှာစိုင်ကန်းပေါင်း320ကျော်မီးပေးအနေကြောင့်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ကြက်တန်းပေါင်း1000ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့မန္တလေးတိုင်းမီးသက်တပ်ဖွဲ့မှဦးတန့်စောဦးက VOE ကိုပြောပါတယ
်အဲပမာဏရရတစ်တုံညာ5လေးသားမှ66တန်း1059တန်းသမား88ပေါ့နော်အဲရှိတာတော့950ပေါ့နော်950ကျော်ပေါ့ပျက်စီးတာ320လောက်ပျက်စီးတယ်ပေါ့ကမ္မမော်နော်300ကျော်ပေါ့300ကျော်ပေါ့320လောက်ပေါ့အချမ်းမြင့်ပေါ့နော
်မိသက်တက်ဖွဲ့မှုပြောဆိုချက်အရဆိုရင်မိဘအနေအကြောင်းစိုင်ကန်းစုစုပေါင်းထက်60ရာခိုင်နှုန်းလောက်ပျက်စီးဆုံးရှုံးခဲ့ရတာဖြစ်ပါတယ်မင်္ဂလာဇေးမှာစိတ်နှမြမှုရဆိုင်ဖွင့်ထားတဲ့ဦးကျော်မင်းကတော့သူတဦးတည်းကျပ်သိန်းပေါင်း2000လောက်ဆုံးရှုံးခဲ့ရတယ်လို့ပြောပါတယ
်ကျွန်တော်တို့ကုမ္ပဏီနဲ့အနေအားတော့အဲ့မှာကျွန်တော်တို့ဖွင့်ထားတယ်ဖွင့်လာတာကြာပြီဆိုတော့အခုပစ္စည်းမနေ့ကအစင်းတာတော့ကျွန်တော်ကဟို2000ဒီပါလောက်တော့ဟိုဆုံးရှုံးတာပါလေနော
်မနေ့ညနေပိုင်းကစတင်လောင်ကျန်းခဲ့တဲ့မိဟာဘယ်ကနေစပြီးစတင်လောင်ကျန်းခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးမိသက်တက်ဖွဲ့တွေရှာဖွေစစ်ဆေးနေပေမဲ့လည်းမန္တလေးတိုင်းအစိုးရအဖွဲ့ဝင်တဦးကတော့လျှက်စစ်ဝါယာရှော့ကြောင့်အခုလိုမိလောင်ကျန်းခဲ့ရတာဖြစ်နိုင်တယ်လို့ပြောပါတယ်အ
ဲဒီကတော့ဝါယာရှော့ဖြစ်တယ်လို့သိရှိရတယ်ဈေးပိတ်သွားပြီးတဲ့အချိန်ဗျာနိုင်ဝဲ45မိနစ်လောက်45မိနစ်အချိန်မှာလောင်တာပဲ
မင်္ဂလာဆေးမီးလောင်ကျွမ်းမှုမှာညနေပိုင်း 9:00 ကျော်လောက်ကစတင်လောင်ကျွမ်းခဲ့ပြီးတော့ညပိုင်း 10:00 ဝင်းကျင်လောက်မှာမီးထိန်းနိုင်ခဲ့တာပါမီးလောင်ကျွမ်းစဉ်မှာမီးသက်အဖွဲ့ဝင်တွေကဒေသခံတွေပါစ조사ပန်းစားမီးရင်တက်နိုင်ခဲ့ကြတယ်ဆိုပေမဲ့ရေပြက်လက်မှုတွေရှိခဲ့တယ်လို့ဈေးသူဈေးသားတွေကပြောပါတယ်လက်ရှိအချိန်မှာစိုင်ကန်းပျက်စီးဆုံးရှုံးခဲ့ရသူတွေအတွက်ယာယီဈေးဖွင့်ပေးရေးအပါအဝင်တခြားကူညီဆောင်ရွက်စရာတွေလုပ်ပေးဖို့မန္တလေးတိုင်းအစိုးရအဖွဲ့အနေနဲ့ဈေးကော်မတီဒေသခံတွေနဲ့အတူဆွေးနွေးနေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဈေးသူဈေးသားအများစုကတော့စိတ်ထင်ရကိုစီရနေကြပြီးအချိန်ကာလခတ်တူတူအတွင်းဒီဈေးကိုပြန်လည်ဖွင့်နိုင်ဖို့မျှော်လင့်နေကြတယ်လို့ဦးကျော်မင်းကပြောပါတယ
်။မြန်ဆုံးဈေးယူမြန်မြန်မေးတင်းလုပ်ပြီးတော့မြန်မြန်ဖွင့်နိုင်အောင်ကျွန်တော်တို့ကတော့ဟိုလုပ်စီချင်ပါတယ်။ဒါမှဒီဈေးသူဈေးသားတွေလည်းမြန်မြန်ဖွင့်ပြီးနောက်ပိုင်းတော့စနစ်တကျပါဗျာ။ဘယ်နေရာကိုပြီးသက်ပိုင်ကောင်းနေတဲ့နေရာကိုဘယ်လိုလုပ်မယ်ဆိုတော့အကုန်လုံးတိုင်နေပြီးမှကျွန်တော် flow plan တကူတော့ပြန်ဆွဲရမှာပေါ့လေ။အဲ့မျိုးလေးတော့ကျွန်တော်တို့ဖြစ်ပြချင်ပါလေဒီလက်ရှိဈေးသူဈေးသားတွေအနေနဲ့တော့အခုကျွန်တော်ကြည့်နေဈေးတဲ့တော်တော်များများစိတ်တိုင်အောင်ညသွားပြီနော်အဲ့တော်တော်များများပေါ့ဒီကျွန်တော်တွေ့တာအခု deflation တွေကဝင်သွားပြီပေါ့ဗျာတို့တော့မထင်မှုပေါ့ဆိုတော့လောက်လောက်မယ်မလို့အဲ့လိုမျိုးလေးတော့တွေ့ရပါတယ်ဗျာ
အားကောင်းတဲ့အဲနီညိုရာသီဥတုကြောင့်မြန်မာနိုင်ငံတဝန်းမီးလောင်ကျွမ်းမှုတွေဇက်တိုက်ဆိုးသလိုဖြစ်ပွားနေပြီးဒီနှစ်မီးကြောင့်ဆုံးရှုံးတဲ့ပမာဏဟာမနစ်ကတနှစ်ပတ်လုံးဆုံးရှုံးမှုထက်ပိုများတယ်လို့မိသက်တာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီနှစ်အစောပိုင်းဇန်နဝါရီလတုန်းကရန်ကုန်မြို့မင်္ဂလာဆေးအကြီးကျယ်မီးလောင်ကျွမ်းခဲ့ပြီးကျပ်သိန်းပေါင်း 3,000 ကျော်ပျက်စီးဆုံးရှုံးခဲ့ရပါလက်ရှိမန္တလေးမြို့မင်္ဂလာဆေးမီးလောင်ကျွမ်းမှုမှာတော့အယောင်ပြာကန်၄ခန်းအထည်ဆိုင်ကန်298ခန်းလူနေတိုက်ခန်း19ခန်းစုစုပေါင်း320ခန်းနဲ့အလင်းပေါက်ပြန်ကြဆိုင်43ဆိုင်ပျက်စီးဆုံးရှုံးခဲ့တယ်လို့မန္တလေးမြို့ရောစီပင်တာယာရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မန္တလေးမြို့ကမင်္ဂလာဆေးမီးလောင်မှုနောက်ဆက်တွဲအခြေအနေကိုကိုထက်အောင်သတင်းပေးပို့ခဲ့တာပါအခုတော့တပတ်အတွင်းအားကစားသတင်းကိုနားဆင်ရပါမယ်ကိုရင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်ဘောလုံးပွဲတွေကိုအလွဲသုံးစားလုပ်ပြီးချမ်းသာဖို့လုပ်တဲ့သူတွေကိုကမ္ဘာဘောလုံးအဖွဲ့ချုပ်အနေနဲ့ဘောလုံးလောကကထုတ်ပယ်ရုံနဲ့မဟုတ်ပဲပိုထျောက်တဲ့နည်းတွေနဲ့အရေးယူသွားမယ်လို့ဖီဖာဥက္ကဋ္ဌတက်ဂျီယန်နီအင်ဖန်တီနိုကမတ်လ16ရက်နေ့ကပြောလိုက်ပါတယ်
We have been acting, as you know, this week.
ကျွန်တော်တို့သိတဲ့အတိုင်းပါပဲပြစ်မှုကျူးလွန်ထားတဲ့သူတွေစီကနေဘောလုံးလောကရဲ့မွေရီပြန်ရလာအောင်ကျွန်တော်တို့ဒီတစ်ပတ်မှာရော်ကြီးပြန်တောင်းတာတွေလုပ်နေပါတယ်ဖီဖာအနေနဲ့ခံစစ်နေတာကနေတိုက်စစ်ကိုကြောင်းနေပါတယ်ဖီဖာကိုပြစ်ပြစ်ဘောလုံးမွေရီကိုပြစ်ပြစ်အလွဲသုံးစားလုပ်ပြီးချမ်းသာဖို့လုပ်တဲ့လူတွေအပြစ်ရှိတဲ့လူတွေဟာဘောလုံးလောကကနေထုတ်ပယ်ခံရရုံနဲ့မကဘူးယူထား
ထားတဲ့ FIFA အမှုဆောင်ကော်မတီဝင်ဟောင်းလီစီကနေရော်ကြီးတွေပြန်ရဖို့အမေရိကန်တရားရုံးတွေမှာလှုပ်သွားမှာဖြစ်တယ်လို့လဲ FIFA ကပြောလိုက်ပါတယ်ဗျာ FIFA ကအာဂရီလိုက်စားတဲ့သူတွေကိုထိထိရောက်ရောက်အေးအေးယူဖို့လှုပ်လာချိန်မှာပဲ FIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာကတော့သူ့ကိုဘောလုံးလောကကနေ6နှစ်ပင်ထားတာကိုယူကန်နိုင်မယ်လို့ယုံကြည်တဲ့အကြောင်း CCTV ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောလိုက်ပါတယ
် to the task the tribunal arbiter of the sport
အကစားဆိုင်ရာအနုညာတာခွင့်ရုံးအနေနဲ့လုံထုံးလုံမျိုးတွေတိုင်လို့ရမှာကရောက်ရောက်ကတော့အခြေအနေကိုအမှန်တိုင်းသုံးသပ်ရမှာပါဒီခွင့်ရုံးအနေနဲ့လည်းယူကန်ကိုလက်ခံပြီးပြစ်ဒဏ်ချထားတာကိုအဆုံးသတ်မယ်လို့ကျွန်တော်ထင်ပါတ
ယ် UEFA ဥက္ကဋ္ဌဟောင်းမရှော့ပလက်တီနီကို2017တုန်းက FIFA ကနေဒေါ်လာ100သန်းပေးခဲ့တာဟာကျင်းဝတ်နဲ့မညီပဲအပြစ်ရှိတာကြောင့် Mr. Blatter ကိုဘောလုံးလောကကနေ6နှစ်ထုတ်ပယ်လိုက်တာဖြစ်ပါတယ်ဗျာယူရိုပါဘောလုံးပွဲတွေပတ်မှာတော့ Champions League Quarter Final ပွဲစဉ်တွေထွက်လာပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ကပွဲစဉ်တွေကိုမဲနိုင်ခဲ့ကြတာမှာလက်ရှိ Champion Barcelona နဲ့ Atletico Madrid, Real Madrid နဲ့ Wolfsburg, PSG နဲ့ Man City, Bayern Munich နဲ့ Benfica တို့တွေ့ကြမှာပါ။ Atletico Madrid နဲ့တွေ့တဲ့အပေါ်မှာ Barcelona Director အဖွဲ့ဝင် Javier Bordes ပြောတာကတော
့ Sí, el Atletico es un rival complicadísimo.ya nos tocó hace 2 años
Atletico din ga kake de tan pet ba pige de nit ga le tru tui ga de tru ga spain pyu rin ma le tru ri adika tan pet ba tru khan sit gaza de bon ma yan kaung bi teja paw dukha pe nai ne tin ma da ba me tru a tin ko lo a pi wa shu ma
real madrid ga ro wolfsburg ne tru lo pwae chaung de lo tong tat nei ja de paw ma real nibya zidan ga aku lo tong bian lai ba de
yo creo que eso es Se dice demasiado cosas de eso.
ပြောနေတာတွေကတော့အများကြီးပါပဲ။ဒါပေမဲ့ Wolfsburg အတင်ဒီအဆင့်ထိရောက်လာတာအကြောင်းရှိမှာပါ။ဟုတ်တယ်မလား။သူတို့ကအုပ်စုပွဲတွေကအုပ်စုဘူဖြစ်တာလေ။ Champions League ပွဲတွေကကစားမကြည့်ပဲဘာမှသူပြောလို့မရဘူး။သူတို့ကအရန်တောက်နေအတင်ပါ
။ PSG နီးပြ Blanc ကတော့ Barcelona နဲ့မတွေ့ပဲ Man City နဲ့တွေ့တာနဲ့ပတ်သက်ပြီ
း Donc ce qui me gêne un petit peu c'est que oui effectivement on a
ဒီ Champions League Quarter Final မှာ Barcelona လို့အသင်းကြီးနဲ့ထိတိုက်မတူးတာကတော့ဟုတ်ပါတယ်။အဲ့ဒီအတွက်တော့ကျေနပ်ရမှာပါ။ဒါပေမဲ့လည်း Man City နဲ့ပွဲက6နဲ့ PSG နိုင်မယ်လို့ပြောတာတွေကြားနေရတာကတော့ကျွန်တော်တို့တက်တက်လှဲ့ရေးနေကြတာပါ။ Man City ကအသင်းကြီးတသင်းလို့ကျွန်တော်ထင်ပါတ
ယ်။ UEFA Champions League Quarter Final ပထမအကြော်ပွဲစဉ်တွေကို April 5ရက်နဲ့6ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယအကြော်ပွဲစဉ်တွေကိုတော့ April 12ရက်နဲ့13ရက်နေ့မှာကစားကြမှာဖြစ်ပါတယ်ဗျာ။Rio Olympic ပြိုင်ပွဲဘက်ကိုကြည့်မယ်ဆိုရင်တော့ Syria စစ်ဘေးကနေဥရောပကိုထွက်ပြေးလွတ်မြောက်လာတဲ့ Syria ဒုက္ခသည် Yusra Madini ဟာ Rio Olympic ပြိုင်ပွဲဝင်နိုင်ဖို့အတွက်ပင်ဆင်မှုတွေလုပ်နေပါတယ်။အသက်18နှစ်အရွယ် Madini ဟာရေကူးအားကစားသမားတစ်ဦးဖြစ်ပြီးတော့ Syria ကနေ Turkey, Greece နိုင်ငံတွေကိုဖြတ်ပြီးတော့ Germany နိုင်ငံ Berlin မြို့ကိုအခုရောက်နေတာပါ။သူကအခုခါမှာတော့နိုင်ငံတကာ Olympic Committee ကဒုက္ခသည်တွေက Olympic ပြိုင်ပွဲဝင်ဖို့အလားအလာရှိတဲ့သူ43ယောက်ကိုပနာမအဆင့်ရွေးတဲ့အထက်မှာပါဝင်လာခဲ့ပါတယ်ဒီထဲက9ယောက်ကနေ10ယောက်လောက်ရွေးပြီးတော့အိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်ကြမှာပါသူတို့ဟာဒုက္ခသည်တွေကိုကုစားပြုတဲ့အိုလံပစ်အားကစားအဖွဲ့ကိုကုစားပြုဝင်ပြိုင်ကြမှာဖြစ်ပြီးအခြားအားကစားသမား1000ကျော်နဲ့အတူအိုလံပစ်အားကစားကြီးရွာတွေမှာနေထိုင်ကြမှာပါဒီဘွဲကနေရွေးခံရဖို့အတွက်လိုအပ်ချက်တွေကတော့ကိုယ့်ရဲ့ပြိုင်ပွဲဝင်အဆင့်ကုလသမဂ္ဂရဲ့ဒုက္ခသည်အဖြစ်တည်ဝင်အတိအမှတ်ပြုထားတာစတာတွေလိုအပ်ပါခင်ဗျာ
ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်အတွင်းအကစားသတင်းကိုနားဆင်ခဲ့ရတာပါရှင်ကျမတို့ VOE ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှာ Asia Set 7ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါတင်မကဒါရိုက်ထုတ်လို့တဲ့တဲ့ပြင်းကြီး VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ YouTube Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ည9နာရီကနေ10နာရီထိထုတ်လွှင့်တဲ့အစီအစဉ်ကို line to meter 24 25 32 50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဦးကျော်စန်သာရဲ့မြမအရေးသုံးသပ်ချက်တွေအပြင
်မမြင်နိုင်တဲ့ဥစ္စာတွေကိုလည်းကျွန်တော်ကဇန်ရောစက်ကြိုးရပါတယ်ဖြစ်တာလေ။အဲအဲ့လိုကြိုးလို့ရှိရခါကျတော့ဒီကြိုးဆိုတဲ့ဥစ္စာကတော်တော်
မြန်မာတခွင်အစီအစဉ်မှာပြည်စုံနားဆင်ရပါမယ်အခုရင်ဦးဆုံးတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့တတိုင်းပြည်လုံးစိတ်ဝင်စားနေကြတဲ့ဝန်ကြီးစီးရင်တွေနဲ့ဝန်ကြီးဌာနတချို့ပေါင်းစည်းလိုက်တဲ့သတင်းတွေအွန်လိုင်းနဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တဲ့အကြောင်းတွေကိုနားဆင်ရပါမယ်မအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်မှာတော့မီဒီယာတွေကပြည်သူတွေပါစိတ်ဝင်စားစွာစောင့်ကြည့်နေတဲ့သတင်းကတော့ဝန်ကြီးဌာနတွေအပြောင်းလဲနဲ့အဲ့ဒီဌာနတွေကိုကင်တွယ်မဲ့ဥဆောင်မဲ့ဝန်ကြီးတွေရဲ့အစီအမံဖြစ်ပါတယ်။အစိုးရအစ်တတိုင်းဒီကိစ္စကိုပြည်သူတွေကအရေးထားကြတယ်ဆိုပေမဲ့ဒီဒီချိန်မှာတော့ပြည်သူတွေကအမှန်ကန်ရွေးကောက်ထားတဲ့အယက်သားပါတီကတင်သွင်းမဲ့ဝန်ကြီးစီးရင်ဖြစ်လေတော့တခြားခေတ်အဆက်ဆက်တဲ့ပိုးပြီးတော့စိတ်ဝင်တစားဖြစ်နေကြတာပါ။အရင်စစ်အစိုးရလက်ထက်ကဝန်ကြီးတွေအပြောင်းလဲရှိပေမဲ့စစ်မျိုးဆက်တွေကလူတွေအချင်းချင်းသာလွှဲပြောင်းလို့ရှိတာမို့ပြည်သူလူထုကတိတ်ပြီးတော့ထူထူထူစိတ်ဝင်စားကြလိမ့်မရှိပါဘူးအခု NLD အစိုးရတက်ချိန်မှာတော့ဝန်ကြီးဌာနတွေလျှော့ချမယ်ဆိုတာကြောင့်ဘယ်လိုဝန်ကြီးဌာနတွေပေါ်လာမယ်ဘယ်သူတွေကိုဝန်ကြီးတာဝန်တွေပေးရမယ်ဆိုတာကိုလူတွေကစိတ်ဝင်တစားဖြစ်ခဲ့ကြပါတယ်အရင်အစိုးရလက်ထက်ကဝန်ကြီးနေရာတွေနဲ့ဒုဝန်ကြီးနေရာတွေအတွက်တုံးဆွဲမှုစရိတ်တွေမြင့်မားခဲ့တာကြောင့်ဝန်ကြီးဌာနတွေလျှော့ချမှာဖြစ်ပြီးအရင်ကဝန်ကြီးဌာန36ဌာနကနေအခုတော့22ဌာနဖြစ်သွားခဲ့ပါတယ်။တချို့ဝန်ကြီးဌာနတွေကိုပေါင်းပစ်ခဲ့ပြီးတော့မလိုအပ်တဲ့ဌာနတွေကိုဗန်းနံွေတက်တာအောင်လျှော့ချပစ်ခဲ့ပါတယ်။ဒီလိုဝန်ကြီးဌာနတွေရော့သွားတာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေပေါ်မှာအမြင်အမျိုးမျိုးရေးသားကြတာတွေရှိခဲ့ပေမဲ့တမရသည့်ရဲ့မင်ကွန်းထဲမှာတော့ဝန်ထမ်းတွေအနေနဲ့အလုတ်အတွက်စိတ်မပူဖို့ပြောကြားခဲ့ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းစာဆရာတဦးဖြစ်တဲ့ဦးမြင့်ကျော်ကအခုလိုသုံးသပ်ပြပါတယ်
။အခုရက်တွေမှာကြေညာလိုက်တဲ့ဝန်ကြီးဌာနဟိုချုပ်လိုက်တဲ့ပေါင်းစည်းလိုက်တဲ့ဟာပေါ့လေဟိုရေပြည်အဖြစ်တော့ဟိုပြည်သူဘောဘက်ကအားလုံးအကျိုးဆိုကြတယ်ဘာဖြစ်လို့လဲအရင်ဆိုရလက်ထမဝန်ကြီးဌာန36ဌာနကဖောင်းပွားလွန်နေမှာအခုဒီ NLD ကဥဆောင်မဲ့ဆိုရလက်ထမတော့ဝန်ကြီးဌာနဟို22ခုထိချော့ချလိုက်တဲ့အပေါ်မှာတော်တော်ဟိုအများစုကတော့ကျိုးဆိုကြတယ်သို့တော့ပေါင်းစည်းတဲ့ဟာမှာတချို့ကအတွဲဖက်မညီဘူးလားလို့ဟိုဝေဖန်မှုတွေသုံးသပ်မှုတွေတချို့ရှိနေတယ်ဥပမာအဖြစ်ဟိုပို့ဆောင်ရင်းနဲ့ဆက်သွယ်ရေးလို့ဝန်ကြီးမျိုးဝန်ကြီးဌာနမျိုးနောက်တစ်ခုကတော့ဟိုတယံဇာတာနဲ့ဟိုပတ်ဝန်းကျင်ထင်ထင်းလို့ဟာမျိုးဟိုဆိုလိုတာကတော့ဟိုတယံဇာတာနဲ့ပတ်ဝန်းကျင်ထင်ထင်းလို့မျိုးဆိုရင်တစ်ဖက်ကဟိုထုတ်လုပ်တဲ့ဟာနဲ့တစ်ဖက်ကထိမ့်သိမ့်တဲ့ဟာမှာဝန်ကြီးတူရဲ့လက်အောက်ထဲမှာရောက်နေတဲ့အခါမှာဟိုအပြန်လှန်ဟိုထိန်းကြောင်းတဲ့ဟာမျိုးမဟုတ်တော့ဘူးနဲ့ခုတွေကစီမံခန့်ခွဲတဲ့အတွက်ဒီဟာကနည်းနည်းတော့ဟိုတဘာဝမကြောက်ဘူးလို့သုံးသပ်မှုတွေရှိနေတယ်။ဟိုပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဆိုရင်လည်းဟိုသဘောတဘာဝချင်းမတူတဲ့ဟာအရင်မဆလာဆိုရလက်ထက်ကတော့အဲ့လိုတွဲဆက်ခဲ့တယ်ဒါပေမဲ့ဟိုအခုလိုနေထားမျိုးမှာတော့ဆက်သွယ်ရေးတခြားသောသူ့နဲ့သဘောတဘာဝချင်းညီတဲ့ဝန်ကြီးဌာနနဲ့ပေါင်းတဲ့ဟာမျိုးပို့ပြီးသဘောကျလိမ့်မယ်လို့သုံးသပ်မှုတွေရှိနေတော့
နောက်တစ်ခုကတော့အစ်စ်ထွက်လာတဲ့ဝန်ကြီးဌာန22ဌာနရဲ့ဝန်ကြီး18ဦးရဲ့အမိစင်းမှာပြန်ကြားရေးဌာနအတွက်ဝန်ကြီးကိုစာရေးဆရာအက်ဒီတာဥဖေမင်းကိုရွေးချယ်ထားတယ်ဆိုတဲ့သတင်းအတွက်သတင်းမီဒီယာသမားတွေအမြင်ကို Tomorrow သတင်းဂျာနယ်ရဲ့အက်ဒီတာချုပ်ဖြစ်တဲ့ကိုစောတက်ထွေးကအခုလိုပြောပါတယ
်။နံပါတ်1ကတော့ဆရာပေမင်းဝန်ကြီးဖြစ်သွားတဲ့အတွက်ဆရာပေမင်းကပြီးခဲ့တဲ့9နှစ်တွင်မှာဦးသိန်းစင်ဆိုတာကကန္တာရဲ့ပြန်ကြားရေးဝန်ကြီးဌာနသူတို့ရဲ့ပြောင်းမှန်းချက်တွေကိုလည်းတေချာနားလည်သဘောပေါက်တဲ့ရှိဖြစ်တယ်။ဒီဘက်မှာမီဒီယာသမားတွေနဲ့မီဒီယာနယ်ပယ်ကလူတွေရဲ့ပြောင်းမှန်းချက်နဲ့လူကျင်တဲ့ဌာနတွေကိုလည်းနားလည်သဘောပေါက်တယ်ဖြစ်တယ်။ပြီးတော့ဒီပြီးခဲ့တဲ့ဌာနရေးကောင်စီလက်ထက်တွေ့မှာဖြစ်တဲ့ complaint တွေကိုလည်း သူကဆိုလို့ရှိရင်ပြည်လဲအောင်ဖြစ်ရှင်းနိုင်ခဲ့သူဖြစ်တယ်။နောက်နောက်တစ်ခုကကျွန်တော်တို့အခုလက်ရှိပြန်ကြားရေးနဲ့ပတ်သက်ပြီးတော့ဒီသူကတကယ်ကိုတိုင်းပြည်မှာဒီ freedom of expression နဲ့ပတ်သက်ပြီးတော့ဘယ်လိုများဟိုကိဝါဘလို့လောရမလဲဆိုတာတွေကိုလည်းသူကဒီဇိုင်းမှတ်မှတောင်းဆိုတဲ့လူဖြစ်တဲ့အတွက်ကြောင့်သူကဒါတွေကိုသူကိုယ်တိုင်ကန်တယ်ဆောင်ရွက်တဲ့ခါကျတော့ဒါတွေကိုသူတောင်းဆိုတဲ့လူကကိုယ်တိုင်ဖြည့်ဆည်းပေးမဲ့နေအောင်ရောက်သွားတယ်ကျွန်တော်အနေနဲ့အင်တန်ကိုသဘောကျပါတယ်။ကျွန်တော်ယူသားသားပြောရရင်အခုချိန်ထိကျွန်တော်အဲဒီမီဒီယာသမားတွေကဆရာဖေမင်းဝင်းကြီးဖြစ်သွားတာမကြိုက်ဘူးလို့ပြောတဲ့မီဒီယာသမားကိုကျွန်တော်ထပ်မံသားသားဖြစ်အောင်မတွေ့ရသေးပါဘူး
။နောက်ထပ်တင်ပြချင်တာကတော့မီဒီယာတွေပေါ်မှာရောအွန်လိုင်းမှာပါပြန့်နှံ့နေတဲ့PhD အတူကိစ္စပါဆက်မှုတက်ကတော်တခုမှဂုံတူးဆောင်အနေနဲ့အင်ဂျင်နီယာတဦးဟာ PhD ဘွဲ့အတူနဲ့၅နှစ်တန်းနဲ့လုပ်ခဲ့တယ်ဆိုပြီးတော့ထုတ်ပြခဲ့တဲ့ကိစ္စကြောင့်အခုနောက်ပိုင်း PhD တွေကိုစီစစ်ဖို့ရေးသားနေကြတာကိုတွေ့ရပါတယ်နောက်ထပ်တင်ပြချင်တာကတော့တလအတွင်းမြန်မာနိုင်ငံမှာမီးလောင်မှုအများဆုံးအဖြစ်ဒီနှစ်ထဲမှာကြုံခဲ့ရပြီးတော့နောက်ဆုံးဖြစ်သွားတဲ့မန္တလေးမင်္ဂလာဆေးမီးလောင်မှုကပြည်သူတွေကိုစိုးရိမ်ထိတ်လန့်မှုဖြစ်စေခဲ့တယ်ဆိုပြီးတော့မီဒီယာတွေမှာရေးပါတယ်နောက်ဆုံးတင်ပြချင်တဲ့သတင်းကတော့အခုဒီဘက်မှာကလေးအုံနောက်အမေးရောင်ယောဂါကြောင့်ကလေးနှစ်ဦးတေဆုံးခဲ့ပြီးတော့အဲ့ဒီတေဆုံးမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကယောဂါဖြစ်ပွားမှုအခြေအနေတွေကိုဆက်လက်ပြီးတော့စောင့်ကြည့်နေကြတယ်ဆိုတာကိုတင်ပြရင်းမိကုံးချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စင်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့စစ်တပ်နဲ့ဖက်ဒရယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်မြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတာကိုပြောနေကြပေမဲ့ဘလို့ဖက်ဒရယ်ပုံစံလဲဆိုတာမသတ်မှတ်နိုင်ကြခြင်းဟာအဓိကပြဿနာတရားဖြစ်တယ်လို့အမေရိကန်ပညာရှင်ပါမောက်ခဒေးဗစ်စတန်ဘတ်ကဆိုပါတယ်။ဒါအပြင်တိုင်းရင်းသားတချို့လိုချင်နေတဲ့ဗမာအပါအဝင်ရှစ်ပြည်နယ်စနစ်ကိုလည်းစစ်တပ်ကလက်ခံဖို့တိတ်ခက်ခဲလိမ့်မယ်လို့သုံးသပ်လိုက်ပါတယ်။ပါမောက်ခစတန်ဘတ်ကိုဦးကျော်စန္ဒာကဆက်သွယ်မေးမြန်းဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
မဟာစတိုင်ဝတ်မြာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အယသအစိုးရတရားတော်တက်လာတော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီအယသအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာ။စစ်တပ်ဟာအယသဩဇာကိုခံယူမဲ့အရေးအယံတွေးရပါလားခင်ဗျာ
။ Well, I know that in the West, the idea, the modern idea of having civilians control the military is
ဒီအနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအယသထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စဟာတိတ်အရေးပါတဲ့နိုင်ငံရဲ့ယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ဒီပဲမဟုတ်ပါဘူး။ရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါ။အာရှကတခြားစစ်တပ်အာဏာတကိုးထွားတဲ့နိုင်ငံတွေရဲ့အခြေအနေတွေနဲ့မတူဘဲမြန်မာနိုင်ငံမှာတနနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအလုံးကိုချုပ်ကန့်ထားခဲ့တာပါ။ပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိတန်ဃာတော်တွေအရေးကိစ္စထီတောင်းစစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပညာရေးကိုအာဏာပိုပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်သိ
Of course the military is reluctant. What has been the primary
စစ်တပ်ကတွန်းဆုတ်နေပါလေ။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစီးလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါလေ။သူတို့စိုးရင်စိတ်ရှိပါလေ။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။တချို့ကဘိုးထိန်းချုပ်ထားမှုကနေလုံးဝကင်းလို့ချင်ကြတယ်။အခုတော့ပြောင်းလဲသွားပါပြီ။သူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်၊ဖက်ဒရယ်လိုချင်ကြတယ်။တမနာဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရည်နေတော့ပြောခဲ့ပါတယ်။ဒါပေမဲ့ဘလို့ဖက်ဒရယ်စနစ်လဲဆိုတာဘယ်သူကမှအတိအကျမဖွင့်ဆိုကြပါဘူး။ဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘလို့အဓိပ္ပာယ်နဲ့ပြောနေကြသလဲ။ဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ်
။တကယ်တော့ဒီတိုင်းရင်းသားအရေးပြည်လဲဖို့ကိစ္စမှာအဓိကအဟန္တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
။ No, the military is one stumbling block.
မဟုတ်ပါဘူးတစ်ချိန်လုံးကတော့စစ်တပ်ကအဓိကအဟန့်တားပါအခုတိုင်းရင်းသားတွေဘက်မှာလည်းအဟန့်တားတွေရှိနေပါတယ်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တဖွဲ့နဲ့တဖွဲ့သဘောမတူညီကြပါဘူးတဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ကတိတ်ခတ်ခဲပါတယ်ဆိုတော့
ဘယ်ရင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လဲညှိနှိုင်းလို့ရနိုင်မလဲအဲ့ဓာတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပ
ါတကယ်တော့လွတ်လပ်ရေးရခဲ့ကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ State တွေတောင်ကိုစုထားလိုက်တယ် Unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားတယ်ဆိုတဲ့သဘောပဲမဟုတ်ဘူးခင်ဗျာအဲ့ဒီက
That's right, sure, but the point was that Aung San and
the အဲ့ဒါမှတ်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဘိုကျော့အောင်ဆန်းနဲ့ပင်လုံညီလာခံက Federal စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရတော့ Federal အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘေးရတာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြေရှင်းဖို့အားထုတ်တယ်အပြည့်ဝမအောင်မြင်ပါဘူးအပြည့်ခတ်ရစေးရေးတောင်းအဖွဲတချို့နဲ့ပဲလုပ်နိုင်တယ်ခရီးအဝေးကြီးကြံပါသေးတယ်အပြည့်ရတယ်ဆိုတာညဉ့်ညံ့ရင်မဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘယ်လောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘယ်လိုခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ်
ဒါပေမဲ့အခုလက်ရှိမှာအပြည့်ရစေးကြဲကြဲပြန်းပြန်းဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောလောဆယ်တိုက်ပွဲဖြစ်နေကိစ္စဟာလည်
း No, it's true that the military don't trust the minorities. That's
true. စစ်တပ်ကတိုင်းရင်းသားတွေကိုမယုံကြည်ပါဘူးတိုင်းရင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူးပြီးတော့တိုင်းရင်းသားတချို့ဟာစစ်တပ်ကပေးချင်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းအတာထက်ပိုးပြီးတော့လိုချင်ကြတာပါဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ်
စစ်တပ်ကပေးခြင်းနဲ့ကိုပဲအထွေအတိုင်းတော်လေးပြောပါအောင်ခင်ဗျာအဲ့ဒါဖြင့်သူတို့ကဘယ်လောက်ထိပေးခြင်းတယ်လဲ
Well that's a good question because when you start talking about
အဲ့ဒါကတော့မိကုံကောင်းပါပဲကိုပိုင်အုပ်ချုပ်ခွင့်အတော်တော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူးပြည်ထိုင်ဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရားလုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားစေပါပဲဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်အချိန်ယူဖြည့်ရှင်းရမယ့်ကိစ္စပါအာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြည့်ရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန်တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပြစ်လိုက်တဲ့ကိစ္စဖြစ်ပါတယ်
ဒါကတော့စစ်တပ်ကအလွန်ကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်။အရသာတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲ။ဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
။ That is the question you build it step by step and it will come slowly.
ဒါကအစစ်အစင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်။ရှင်းရမယ်ကိစ္စတရက်ကတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါ။ဒီတိုင်းရင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တွတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးခြေလှယ်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုလို့မရပါဘူးဘယ်နိုင်ငံမှာဘယ်လိုလုပ်ခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ်ကိစ္စပါလူလင်းတခုဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါတယ
်ပြီးခဲ့တဲ့ရက်တွေကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ဘုဂျုံမူကြီးမင်းအောင်လှိုင်ကတိုင်းသားလက်နက်ကိုင်တွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်ကန့်နဲ့လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah, the question is under what circumstances remember you had the earlier attempt by
ဘလို့တတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ
်နောက်တစ်ခုကဒီ Federal ပြည်ထောင်စုဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ
I think that idea of having a Burman state for the Burman population which is about 2/3
နိုင်ငံရဲ့လူဦးရေ၃ပုံ၂ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေမကြဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုကြလို့ထင်ပါတယ်ဗန္နာရေးနိုင်ငံရေးအတိုင်းအတာတစ်ခုထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့လက်တွေဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူး
ဒါပေမဲ့ American ပြည်ထောင်စုမှာကြည့်ပါ American ပြည်ထောင်စုကလူကြီးနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့အရာမ Texas တို့လို California တို့လိုပြည်နယ်ကြီးတွေရှိရတာပဲလူကြီးအချိုးအစားနဲ့ဒန်းလူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲအဲ့လို
This is because of the particular circumstances in American history.How they were able to form the United States. It was only when they...
ဒါဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်။ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်၊ပြည်နယ်တွေကိုပါတန်းတူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါ။ပြည်နယ်တိုင်းကြီးငယ်မဟုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါ။မြန်မာပြည်မှာလည်းဘလို့ပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘလို့သဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွှတ်တော်နှစ်ရထားပြီးတော့အထက်လွှတ်တော်ကြတော့ပြည်နယ်တိုင်းဒန်းတူအောက်လွှတ်တော်ကြတော့လူကြီးလိုက်အခွင့်အရေးယူရွေးဆိုပြီးတော့လုပ်ခဲ့တာဟာဖက်ဒရယ်စနစ်ရဲ့ဆံမဟုတ်ဘူးလားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွှတ်တော်နှစ်ရစနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွှတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလည်းတတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲအားလုံးတစ်ဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲယဉ်ကျေးမှုလိုက်ကွဲပါတယ်တချို့ချိန်မှာတော့မြန်မာနိုင်ငံလည်းဒီလိုပြဿနာတွေကိုအနေနဲ့များကင်တွယ်ဖြည့်ရှင်းလာနိုင်ပါလိမ့်မယ်။ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်။အဲ့ဒါကအရေးကြီးဆုံးပါပဲ။ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြည့်ရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်။စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအဖြေရှာရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်။
ကျော်စင်သားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေနေ့ညထရိုက်လိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင
်။ဒါမဲ့ငါးနှစ်တတန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစည်းငုံရွေးချယ်ခံသမ္မတဦးတင်ကျော်ကတွတ်တော်မှာတင်သွင်းထားပြီးပါပြီ။ဒေါက်တာဆန်းစုကြည်ရဲ့ပါဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ်နော်။
စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရစေ။အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါရစေ။ခေတ်ပေါ်အမှုပညာတွေဖန်တီးတင်ကြတဲ့မြန်မာအမှုပညာရှင်တွေအနေနဲ့နေရာအခက်ခဲနဲ့ဈေးကွက်ရဲ့လွမ်းမိုးမှုကိုအဓိကရင်ဆိုင်နေရတယ်လို့ပြောကြပါရစေ။ဈေးကွက်ရဲ့ဝယ်လိုအားနဲ့နေရာအခက်ခဲတွေကိုကျော်လွန်ပြီးခေတ်ပေါ်သရုပ်ဖော်အမှုပညာလို့ခေါ်တဲ့ installation အပြပွဲတစ်ပွဲကိုရန်ကုန်မြို့မှာပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။သရုပ်ဖော်အမှုပညာရှင်တွေရဲ့အခက်ခဲတွေအနာဂတ်တွေအကြောင်းကို VOA သတင်းတော်မှတင်ကြီးလင်းကမြန်မာတခွင့်အစီအစဉ်မှာပြောပြမှာပါရှင်။
installation art လို့ခေါ်တဲ့တရုတ်ဖော်အမှုပညာတွေကို2011ခုနှစ်ကတည်းကအစဉ်တစိုက်ပုံဖော်ပြသလာခဲ့တဲ့အမှုပညာရှင်မြင့်ဆိုးဟာသူ့ရဲ့တခုတော့ပြပွဲကိုပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့ပါတယ်။ဂျိုးလို့နာမည်ပေးထားတဲ့တရုတ်ဖော်အမှုပညာပြပွဲကျင်းပဖြစ်ဖို့အကြောင်းဖန်လာပုံကိုအမှုပညာရှင်မြင့်ဆိုးကအခုလိုပြောပြပါတယ်
။ကျွန်တော်ကတော့ချိန်ဂျိုးလို့ဝါယာဂျိုးလို့ပါဆိုနောက်မှာဂျိုးဂျိုးလေးအများကြီးပါတယ်။ဒါပြင်နောက်ခါကျတော့မမြင်နိုင်တဲ့ဥစ္စာတွေကိုလည်းကျွန်တော်ကစံရောစံကြိုးလို့ပါလေဖြစ်တယ်လေအဲအဲ့လိုကြိုးလို့ရှိရခါကြတော့ဒီကြိုးဆိုတဲ့ဥစ္စာကတော်တော်အတိတ်ပဲကျယ်ဝန်းတော့အဲကျယ်ဝန်းတဲ့အပေါ်မှာကိုဆက်စင်စဉ်းစားပြီးတော့ဒီဘွဲကိုတော့ဘွဲလို့စဉ်းစားတော့ပေါ့နော
်ပြ ပွဲကိုအခုလိုရုံလုံးပေါ်အောင်ပုံဖော်ရမှာပြခန်းကစီစဉ်သူရဲ့အခန်းကဏ္ဍကလည်းအများကြီးအရေးကြီးပါတယ
်ကျိုးအိုပြဖို့ကတော့ဒီကကိုစဉ်းစားထားတာတော့နှစ်တော်တော်များပြီပေါ့ဒါမဲ့လုံးကိုကိုတိုင်းလည်းမလုံးနိုင်ဘူးဒါကြီးဒီပြခန်းကကိုပြီးကကိုဘယ်လိုမျိုးပြကျင်တယ်လဲဒီလိုမျိုးရှိလာတော့ပါကိုကအဲ့ concept ကိုပြောလာတဲ့ခါကျတော့သူ့ရဲ့အကူအညီနဲ့ကိုကပြခွင့်ရတာပေါ့ခုနကဒီအနုပြန်ဆောင်သွားတယ်မှာလေဝေးကြီးရစားရအခက်ခဲရှိတယ်လေနေရာလည်းအခက်ခဲရှိတယ်ဒါကြောင့်မို့လို့ဒီခုနကိုပြည့်ရဲ့အကူအညီဆိုတော့လည်းပြပြနေတာပေါ့
အနုပညာပြပွဲတွေကိုစီစဉ်ပေးနေသူတယောက်အနေနဲ့အနုပညာရှင်တွေသူတို့ရဲ့အတွေ့အမြင်တွေကိုလွတ်လွတ်လပ်လပ်ဖန်တီးနိုင်အောင်လို့ပံ့ပိုးပေးနိုင်မှုကလည်းအဓိကကြပါတယ
်ကျွန်တော်ကတော့ကျွန်တော်ပံ့ပိုးတဲ့နေရာမှာ artist ပေါ်ပဲမူတည်ရတယ် artist က install လုပ်ခြင်းလုပ်ခြင်းနဲ့ဆိုရင်ကျွန်တော်နိုင်တယ်ဆိုပံ့ပိုးလိုက်တာအဲ့ဒီစကပကြီးဆွဲကျင်နေဆိုရင်ကျွန်တော်နိုင်ရင်ပံ့ပိုးလိုက်တာကျွန်တော်ကသတ်မှတ်ထားတဲ့ပုံစံတော့မရှိဘူးဟိုသူတို့လှုပ်ချင်တဲ့ဘောမူတည်ပြီးတော့ကိုနိုင်တဲ့ဟာပံ့ပိုးလိုက်တာဘာလို့လဲဆိုတော့သူတို့ကိုကျွန်တော်ကလွတ်လပ်ခွင့်ပေးချင်တာနော်သူတို့ကဖန်တီးတဲ့လူတွေလေဟိုကိုကဘာလုပ်ပါဆိုတာကျတော့သူတို့ဘောင်ခတ်ပေးလိုက်တယ်လို့ကျွန်တော်မှခံစားတယ်အဲ့ကျတော့သူတို့လှုပ်ချင်ဘောမူတည်ပြီးတော့သူတို့လှုပ်နေတဲ့ဟာသူတို့လှုပ်ချင်တဲ့ကိစ္စတခုကကျွန်တော်လှုပ်ပေးနိုင်တယ်ဆိုတော့ကျွန်တော်လှုပ်ပေးလိုက်တ
ယ်အနုပညာရှင်မြင့်ဆိုးရဲ့ကျိုးပြပွဲမှာလူနေမှုဘဝခန်းစားချက်တွေနဲ့နိုင်ငံရေးအခြေအနေတွေကိုထင်ရှားပြသထားတာပါဒီပြပွဲနဲ့ပတ်သက်လို့လာရောက်ကြည့်ရှုအားပေးတဲ့အမှုပညာရှင်ထိန်လင်းကအခုလိုမှတ်ချက်ပေးပါတယ
်ဟိုဒီလက်ရာတွေမှာဟိုတီးကြအမှုပညာရှင်ရဲ့ကိုပိုင်စတိုင်တွေလည်းတွေ့ရတယ်ကိုပိုင်လောကအမြင်တွေလည်းတွေ့ရတယ်နောက်ကိုပိုင်နိုင်ငံရေးခံယူချက်တွေကိုလည်းလာပြီးတွေ့ရတယ်ဆိုတော့ပြောမယ်ဆိုရင်တော့လက်ရှိဒီဖြစ်နေတဲ့နိုင်ငံကြီးဖြစ်စဉ်တစ်ခုလုံးရဲ့ဒီ society ရဲ့အနေပြီးတော့ဒါလာပြီးတော့အမှုပညာရှင်ကိုရိုက်ခတ်တယ်ရိုက်ခတ်ချက်တွေလို့ပြောမှာ
တရုတ်ဖို့အမှုပညာခေတ်ဖို့အမှုပညာတွေကိုဖန်တီးကြတဲ့အမှုပညာရှင်တွေအတွက်ပြသဖို့နေရာဟာအဓိကရင်ဆိုင်ရတဲ့ပြဿနာဖြစ်နေတယ်လို့အမှုပညာရှင်တွေရောပွဲစီစဉ်သူရောကပါသုံးသပ်ကြပါတယ်ကျိုးပြပွဲမှာဆိုရင်လေအမှုပညာလက်ရာတစ်ခုတည်းကိုပဲတီးသန့်ခန်းစားနိုင်မှုနေရာရှိတဲ့လို့အမှုပညာရှင်ထိန်လင်းကသုံးသပ်ပါတယ
်တကယ်တော့ဒီလက်ရာတစ်ခုတစ်ခုဟာအခန်းတစ်ခုထဲမှာဟိုလက်ရာတစ်ခုဟာအခန်းတစ်ခုထဲမှာပဲရှိတဲ့တာဒါဆိုရင်အားလုံးနဲ့ connect မရှိတော့ဘူးဒါဒီရောတစ်ခုကဒီကပြောတဲ့ဟာကိုဒါကြည့်တဲ့လူကလည်းအာယုံဆိုင်ပြီးတော့တကယ်တမ်းဟိုဖြစ်နေအခုဒီမှာကြတော့အကုန်လုံးနဲ့တစ်ခုနဲ့တစ်ခုမျိုးကအကုန်ဆက်ဆက်ဆက်ဆက်နေတဲ့အခါကျတော့သူဟိုလက်ရတစ်ခုကပြောကျင်တဲ့ဥစ္စာကိုဒီအခုရှေ့မှာရှိတဲ့လက်ရကိုဒီကျိုးနဲ့ကလထိုင်လေးကိုအာယုံဆိုင်ပြီးကြည်လိုက်ရင်နောက်မှာဟိုဘက်ကဒီထန်းသီးတွေကိုဖောက်ပြီးတော့လာပြီးတော့နှောက်ရှက်တယ်ဒါကဒါနေရာရဲ့ဒါအခက်အခဲပဲဒီနိုင်ငံမှာလောလောဆယ်ပြဿနာကအမှုပညာရှင်တွေအတွက်နေရာမရှိတာ
ရန်ကုန်မြို့မှာပကြီးပြပွဲတွေမကြာခဏဆိုသလိုကြဲကြဲပြန့်ပြန့်ကျင်းပကြပြီမဲ့ installation art လို့ performance art လို့တရုတ်ဖို့အမှုပညာတွေကကြာကြာမှတစ်ခါလောက်ကျင်းပကြတာပါမြန်မာနိုင်ငံရဲ့ခေတ်ပေါ်အမှုပညာဖန်တီးမှုနဲ့ဖွံ့ဖြိုးမှုတွေဟာ1988ခုနှစ်နောက်ပိုင်းမှာပိုပြီးကျဆင်းသွားခဲ့တယ်လို့အမှုပညာရှင်မြင့်ဆိုးကပြောဆိုပါတယ
်ဟိုအရင်အစိုးရတည်းတုန်းကကြဲကြဲတဲတဲလှုပ်ထားတဲ့ခါကျတော့အဲသူတို့ရဲ့ဟိုညံအသိညံပွင့်လင်းမှုအားနေတာပေါ့နော်အဲ့လိုအားနေတဲ့အတွက်ဒါမျိုးတွေကတဖြည်းဖြည်းနဲ့နေလာတာပေါ့ဟိုလွန်ခဲ့တဲ့တကယ်တမ်းကျကျွန်တော်တို့ရှိရအမှုပညာနောက်မကြဘူးလို့ကျွန်တော်ပြောချင်တာပေါ့နော်နောက်မကြဘူးပေါ့အဲ့ခုနက80 85ဝန်းကျင်မှာဆိုချင်းဂန်းကောင်ရွာတို့ဘာလို့မှာဆိုချင်းအင်မတန်မှဖွံ့ဖြိုးတဲ့အမှုပညာကိုပြခဲ့တာဟိုအဲ့ဒီဘက်ပိုင်းမှာသာဒီခုနကတော့88နောက်ပိုင်းမှာသာအကြက်တဲ့ဖြစ်အောင်အရန်ကလောက်တဲ့ခါကျတော့လူတွေကသူတို့ရဲ့ဟိုဖွံ့ဖြိုးမှုကတဖြည်းဖြည်းဆုတ်ယုတ်သွားတဲ့အပိုင်းလို့ကျွန်တော်မြင်အဲ့လိုမြင်တော့ပေါ့နော်အဲ့လိုဟုတ
်အမှုပညာရှင်ထိန်လင်းကလည်းခေတ်ပေါ်အမှုပညာလက်ရာတွေဟာနိုင်ငံတနိုင်ငံရဲ့ပွင့်လင်းမှုဖွံ့ဖြိုးမှုတွေကိုထင်ရှားပြသတယ်လို့ယုံကြည်သူပါခေတ်ပေါ်အမှုပညာလက်ရာတွေတိုးတက်လာဖို့အတွက်NLD အစိုးရတဲ့အနေနဲ့ရင်ကျေးမှုဆိုင်ရာမူဝါဒတွေကိုပြောင်းလဲပေးဖို့လိုအပ်တယ်လို့သူကအကြံပြုလိုက်ပါတယ်
။ဟိုပြီးခဲ့တဲ့အစိုးရလက်ထက်မှာဘယ်လို culture policy တွေကျင့်သုံးခဲ့ကြလဲ။ဘာသုံးခဲ့လဲဆိုတော့ဟာရှိထားတဲ့ငါတို့ရဲ့ရင်ကျေးမှုအမှုနှစ်တွေငါတို့နိုင်ငံမှာအများကြီးရှိတယ်။ဒါတွေကိုမပြောင်းမပြည့်အောင်ထင်ထင်ရမယ်။ဒါတွေပဲအရေးကြီးတယ်။ဒါပဲအာရုံစိုက်တယ်။ဒါဥရောပကြီးပြင်းလာတဲ့ခေတ်တစ်လျှောက်လုံးမှာဒါပဲ။ အသစ်ဖော်သူ contemporary အနုပညာတွေရဲ့လှုပ်ရှားမှုကဘာဖြစ်နိုင်လဲဒီငခုရှိနေတဲ့အနုပညာပုံစံအဟောင်းတွေယဉ်ကျေးမှုအမွေအနှစ်တွေကိုလာပြီးထိပါနိုင်ဒီလိုမျိုးအမြင်တွေနဲ့ဒီလို culture policy တွေနဲ့သွားခဲ့အဲ့ဒီ policy နဲ့သွားရင်ဥရောရှေ့မှာဘလို့မှအလုပ်ဖြစ်နိုင်မှာမဟုတ်ဘူးဒီယဉ်ကျေးမှုအရာတခြားနိုင်ငံတွေနဲ့တကယ်တမ်းရင်းမောင်းတန်းပြီးလိုက်နိုင်တဲ့နိုင်ငံတွေနိုင်ငံတွေဖြစ်ဖို့ဆိုရင်ဥရော culture policy လည်းပြောင်းအောင်
ကြခံပိုင်ရှင်နေတဲ့စီစဉ်သူတွေအနေနဲ့လည်းအမှုပညာလက်ရာတွေကိုချပြနိုင်အောင်ပတ်မိုးကြဖို့လည်းလိုအပ်ပါတယ်
။တခြားလူတွေလည်းလှုပ်စေချင်ပါတယ်။တခြား gallery ရောတခြား artist ရောကိုယုံကြည်ရတခုပေါ့နော်။ installation ပဲဖြစ်ဖြစ်ဟိုပကြီးပဲဖြစ်ဖြစ်သူတို့ဘလို့ကိစ္စဖြစ်ပေါ့။သူတို့ယုံကြည်ရတခုကိုလှုပ်စေချင်တယ်။ဒီပြကန်းနေရာလည်းသူတို့နိုင်မယ်ဆိုလို့ရှိရင်ပတ်မိုးပေးစေချင်ပါတယ်။ဟိုကျွန်တော်တို့ဟိုကခုနကျွန်တော်ပြောလို့နေရာတို့တခြားအကြောင်းတွေအရောမလုတော့ဆိုလို့ရှိရင်ကျွန်တော်အာတစ်စ်တွေလုတ်ခွင့်ရအောင်မဟုတ်နော်ငကိုတော့ကြော်လည်းမလွတ်လိုက်လို့မလုတ်အောင်အခုကြော်လည်းနည်းနည်းပါလွတ်လပ်လာရင်တခြားကြောင်မလုတ်အောင်ဆိုရင်စိတ်ထဲမှာတိတ်တဘာမှမကြောက်ဘူးနော
်ယတအစုံခံစားနိုင်တဲ့အမှုပညာရှင်မြင့်ဆိုးရဲ့ကျိုးအမှုပညာပြပွဲကိုရန်ကုန်မြို့နဝဒေးတာလာမကြီးပြခန်းမှာမလ12ရက်နေ့ကနေ18ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်
မတင်ကြီးနဲ့တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှာဖြစ်ပါတယ်
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကလေဆိပ်နဲ့ရထားပူထားရုံတွေကိုအင်္ဂါနေ့ကဘုံးဖောက်ခွဲတိုက်ခိုက်မှုတွေအတွက်အဓိကလက်သည်ဖြစ်ယူဆထားသူတွေကတအူးကိုဘယ်ဂျီယံအနာဘန်တွေကဆက်ရှာနေကြပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်လူ31ယောက်ထဲမှနေသေဆုံးပြီး281ယောက်ဒဏ်ရာရခဲ့တာပါ။ခါလစ်နဲ့ဘရာဟင်အယ်ဘာခရာဝီညီကိုနှုတ်ဟာတိုက်ခိုက်မှုတွေမှာအဓိကပုံခွဲသူတွေဖြစ်တယ်လို့ဘယ်ဂျီယံဖက်ဒရယ်ရှစ်နေဖရက်ဒရစ်ဗန်လီယူးကအတည်ပြုပြောပါတယ်။ခါလစ်ဟာမိုင်လ်ဘီဘူရာယုံကရထားတစ်စင်းပေါ်မှာအဓိကပုံခွဲခဲ့တယ်လို့ရှစ်နေဗန်လီယူးကပြောပါတယ်။အသက်29နှစ်အရွယ်အီဘရာဟင်ကတော့လေဆိပ်ကဖောက်ခွဲမှုနှစ်ခုမှာတစ်ခုကိုအဓိကဖောက်ခွဲခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။သူတို့နှုတ်ဦးစလုံးရဲ့လက်ဝဲတွေကိုစစ်ဆေးကြရဘယ်ဂျီယံနိုင်ငံသားတွေဖြစ်ကြပြီးလက်နက်ကင်လူရဲ့ဖူးတဲ့ရာဇွတ်မှတ်တမ်းရှိသူတွေပါ BBC ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့အနီရောင်အဆင့်သတိပေးချက်တစ်ခုအရဆိုရင်ခါလစ်ဟာအကြမ်းဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့အလို့ရှိနေသူဖြစ်ပါတယ် Brussels မြို့မှာဖောက်ခွဲတိုက်ခိုက်မှုဖြစ်တဲ့နေရာတွေဟာဥရောပတိုက်ရဲ့အဓိကအဖွဲ့အစည်းကြီးတွေဖြစ်တဲ့မြောက် Atlantic စာချုပ် NATO ဖွဲ့နဲ့ဥရောပသမဂ္ဂ EU ဌာနချုပ်တွေရှိတဲ့နေရာနဲ့ကီလိုမီတာနည်းနည်းပဲဝေးပါတယ်Brussels ကဒီတိုက်ခိုက်မှုတွေကနေတဆင့်ဥရောပတိုက်တစ်ခုလုံးကိုတိုက်ခိုက်လိုက်တာပါလို့ပြည်내သမ္မတ François Hollande က Twitter မှာရေးပါတယ်။တိုက်ခိုက်မှုကျူးလွန်တဲ့လူတွေကိုတရားဥပဒေအရရေးယူနိုင်အောင်ကျွန်တော်တို့ရဲ့မိတ်ဆွေ Belgium အတွက်လိုအပ်တာမှန်သမျှလုပ်သွားပါမယ်လို့အဲ့ဒီအချိန်ကကျူဘာနိုင်ငံ Havana မြို့တော်မှာရောက်နေတဲ့ American သမ္မတ Barack Obama ကပြောပါတယ်။တူရကီနိုင်ငံ Istanbul မြို့တော်မှာအကြမ်းဖက်တိုက်ခိုက်လာနိုင်ခြင်းချင်းချောင်းမှုတစ်ခုကြောင့်အဲ့ဒီမှာရှိတဲ့ Netherlands ကောင်စစ်ဝင်ကြိုးရုံးကို Netherlands ကယာယီပိတ်ထားခဲ့ပါတယ်။ကျူးတင်သတိထားတဲ့အနေနဲ့အခုလိုပိတ်လိုက်တာလို့ဒါရနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့မနေ့ပိုင်းထုတ်ပြန်ချက်တခုမှာပြောထားပါတယ်။ချင်းချောက်မှုသဘောတဘာဝနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကအသေးစိတ်မပြောပါဘူး။အဲဒီနေရာကိုမတော်ဘဲရှောင်ကြဖို့နယ်သာလန်နိုင်ငံသားတွေကိုနိုင်ငံသားရဲ့ဌာနကတိုက်တွန်းထားပါတယ်။အမေရိကန်သမ္မတဘရက်ကိုဘားမားဟာဈေးကွက်စီးပွားရေးစနစ်ကိုလှူလာတဲ့အာဂျင်တီးနားသမ္မတတဲ့မော်ရီစီယိုမာစရီနဲ့ဒီကနေ့တွေ့ဆုံပါတယ်။ဒါအဆိုရင်နိုင်ငံသားဆက်ဆံရေးနှွေးထွေးလာတဲ့အခြေလက္ခဏာဖြစ်ပါတယ်။သမ္မတဘားမားဟာနှစ်ရက်ကြာကြီးစဉ်နဲ့ဘွေနိုဆဲစ်မြို့တော်ကိုဒီကနေ့မနေ့ပိုင်းကရောက်ရှိနေတာပါ။ယူကရိန်းနဲ့ဆီးရီးယားကပြည်ပခအခြေအနေတွေကိုရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလာဗ်ရော့ဖ်နဲ့ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမော်စကိုမြို့တော်မှာရောက်နေပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကိုအင်္ဂါနေ့ကတိုက်ခိုက်ခံရတဲ့ကိစ္စကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ဆီးရီးယားနိုင်ငံပါလမိုင်ရာရှီယောမြို့ကို IS စစ်သွေးကြောတွေလက်ထက်ကနေပြန်သိမ်းနိုင်ဖို့အတွက်ရုရှားလေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ဆီးရီးယားတပ်ဖွဲ့တွေကမြို့ပြင်မဲ့နေရာတွေကိုထိုးစစ်ဆင်နေပါတယ်။ပါလမိုင်ရာမြို့ရဲ့တောင်ဘက်နဲ့နောက်ဘက်ခြမ်းတွေနားကိုဆီးရီးယားဆွေးရတပ်ဖွဲ့တွေရောက်လူနေပြီလို့ဒေတာရင်းတာဝန်ရှိသူတွေနဲ့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းတင်ညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holm ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ။